Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ2024ခုနှစ် February 19ရက်တနင်္လာနေ့မနက်ပိုင်း6နာရီကနေ9နာရီထိ VOE မြန်မာပိုင်းရုပ်သံအစီအစဉ်တွေကိုစတင်ထုတ်ပြန်နေပါပြီ။ Radio ကလည်း Light Meter 32.49 Light Meter 190ပြင် VOE ရဲ့ YouTube နဲ့ Facebook စာမျက်နှာတွေကလည်းကြီးစုနားဆင်နိုင်ပါတယ်။ကျွန်တော်တမောင်သားပါ
Palestine တိုင်းပြည်သူတို့ရေကိုအထူးမှပြုဖို့ American ပါဝင်နိုင်ငံတကာရဲ့တောင်းဆိုချက်တွေကို Israel ကပယ်ချလိုက်ပါတယ်။ Palestine ဒေသအတွင်း Houthi ဖွဲ့ရဲ့တိုက်ခိုက်မှုတွေကိုကာကွယ်ဖို့ Palestine တဲက Houthi ပစ်မှတ်တွေကို American တပ်ဖွဲ့တွေက5ချိန်တိုက်ခိုက်ခဲ့တယ်လို့ American စစ်ဘက်ကကြေညာပါတယ်။ကွယ်လွန်သွားတဲ့ Russia တိုက်ခိုက်ခံဆောင် Navalny ကိုအောင်းမေးတဲ့အနေနဲ့ Moscow မြို့က Solovetsky Stone ကြောက်တိုင်မှာ Russia ဆိုင်ရာ American တာမတ်ကြီးတွားရောက်ကာဝရပြုခဲ့ပါတယ်။
အဲ့လိုထိတ်တဲရောက်တဲ့နေပြည်ထိုင်းနိုင်ငံချင်းမိုင်ခဲမှာထိုင်းနိုင်ငံတိုင်းရင်းသားကခိုင်ဆောင်ထားတဲ့မြန်မာနယ်ဝါရှမ်းမြို့သားမောင်းလာတဲ့ကားပေါ်ကနေ ICE ဘွေးစေးတရန်ကျော်ဖမ်းဆီးမိတဲ့တရင်ကိုလည်းကြီးစုနောက်ဆရာမှာဖြစ်ပါလေအဖတ်စီစီစဉ်မှာတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်း ISP မြန်မာရဲ့မြင်ကွင်းကျမစုများမြန်မာပြည်မှာပေးစာတဲ့ထူးခြားစံပြတရင်များစတဲ့ပတ်စင်ကဏ္ဍတွေကိုလည်းတင်ဆက်သွားဖို့ရှိပါတယ်အခုရည်စုံတော့ဒီကနေ့နဲ့ထိတ်တဲရောက်တဲ့နေတွေကိုနန်းအောင်ကပြောပြပါမယ်
ပါလက်စတိုင်းကိုနိုင်ငံတော်အဖြစ်အသိအမှတ်ပြုရဲ့အမေရိကန်အပါအဝင်နိုင်ငံတကာရဲ့တောင်းဆိုချက်ကိုအစ္စရေးကသတင်းတွေနဲ့မှပယ်ချလိုက်ပါတယ်။အဲ့ဒီသဘောတူညီမှုမျိုးကိုစစ်ဆင်ညှိနှိုင်းမှုနဲ့လားရနိုင်မယ်လို့လည်းပြောပါတယ်။ပါလက်စတိုင်းနိုင်ငံတော်အဖြစ်သတ်မှတ်ရေးနဲ့ပတ်သက်တဲ့သူ့အစိုးရအဖွဲ့ကတခဲနဲ့ဆုံးဖြတ်ချက်ကိုအစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နာသန်ယာဟူကတင်ပြခဲ့တာပါ။ပါလက်စတိုင်းတို့နဲ့နိုင်ငံတကာရဲ့အဲ့ဒီသဘောတူညီချက်ကိုအစ္စရေးဘက်ကပြည့်ပြည့်စုံစုံပယ်ချတယ်လို့လည်းကြေညာချက်မှာဖော်ပြထားပါတယ်။အစ္စရေးနိုင်ငံရဲ့တပတ်တစ်ချက်မှာရှိတဲ့ဂျော်ဒန်မြစ်အနောက်ဘက်ကနေဂါဇာဒေသကိုလွတ်လပ်တဲ့ပါလက်စတိုင်းနိုင်ငံအဖြစ်သတ်မှတ်ရေးကြိုးပမ်းမှုတွေဟာ2014ခုနှစ်ကတည်းကရပ်တန့်နေခဲ့တာပါ။ဒါပေမဲ့လည်းဂါဇာဒေသမှာအစ္စရေးနဲ့ဟာမတ်စ်တို့စစ်ပွဲဟာ9လထဲလာရောက်လာနေပြီဖြစ်တဲ့အတွက်အမေရိကန်တခြားနိုင်ငံတွေကတိုက်ပွဲတွေအဆုံးသတ်ဖို့ပါလက်စတိုင်းနိုင်ငံထူထောင်ဖို့ထပ်ပြီးတော့တောင်းဆိုလာတာဖြစ်ပါတယ်အမေရိကန်သမ္မတဂျိုးဘိုင်ဒန်ကလည်းဆော်ဒီအာရေဗျနဲ့အရှေ့အလယ်ပိုင်းကအခြားအာရပ်နိုင်ငံတွေအပါအဝင်အစ္စရေးနဲ့ပုံမှန်ကျပြတ်နဲ့ပုံမှန်တန်တမာဆက်ဆံရေးရလာစေမယ့်သဘောတူညီချက်ရအောင်ဆောင်ရွက်ကြဖို့တောင်းဆိုလိုက်ပါတယ်ဟူသီတပုံတွေထိန်းချုပ်ထားတဲ့ယီမန်နိုင်ငံနယ်မြေတွေထက်ကနေကုန်းကြောင်းနဲ့ရေကြောင်းတိုက်ခိုက်မှုတွေကိုကာကွယ်တားဆီးနိုင်ရဲ့အတွက်ပင်လယ်နီတဲကအမေရိကန်တပ်ဖွဲ့တွေကာကွယ်ရေးဆိုင်ရာတိုက်ခိုက်မှု၅ချိန်အောင်မြင်စွာချိန်ပြုလုပ်ခဲ့တယ်လို့အမေရိကန်ပင်ကွန်စစ်ဌာနချုပ်ကသတင်းဝင်နေမှာပြောပါတယ်ဆနာဒေတာခံညနေ 3:00 နာရီကနေ 8:00 နာရီကြားပြစ်ခတ်တိုက်ခိုက်ခဲ့တာဖြစ်တယ်လို့လည်းအမေရိကန်စစ်ဘက်ကပြောပါတယ်။ပင်လယ်နီတဲကကုန်တင်သင်္ဘောတွေကိုအီရန်နိုင်ငံကကြောတောင်နောက်ခံပေးထားတဲ့ဟူတီတပုံတို့ကထတ်ခါတလဲလဲတိုက်ခိုက်နေရာတွေရပ်တန့်သွားအောင်အမေရိကန်နဲ့မဟာမိတ်တို့ဘက်ကအခုလိုဆောင်ရွက်နေကြတာပါ။တိုက်ခိုက်မှု5ချိန်ထဲမှာအော်တိုဘာလကတည်းကစတင်နေခဲ့တဲ့ဟူတီတို့ရဲ့ UUV မောင်းသူမဲ့ရေအောက်သင်္ဘောကိုပြစ်မှတ်ထားတဲ့တိုက်ခိုက်မှုလည်းပါဝင်တယ်လို့ US Central Command အရှေ့အလယ်ပိုင်းအမေရိကန်စစ်ကုပ်ကရေးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဒါအပြင်သိပြီးတော့အသုံးပြုလေပြုထားမှရှိတဲ့မောင်းသူမဲ့ရေရင် USV နဲ့တင်မော့ဖြစ်ခရစ်စတုန်းတွေလည်းပါဝင်တယ်လို့ Sensecom ကထုတ်ပြန်ပါတယ်စစ်တမ်းတင်ယီမန်နိုင်ငံထဲကဒေသအတော်များများကိုထိန်းချုပ်ထားတဲ့ဟူတီတပုံတို့ရဲ့ပင်လယ်နီထဲကတင်မော့တွေကိုနိုဝင်ဘာလောက်ခရက်ကစတင်တိုက်ခိုက်လာခဲ့တာဖြစ်ပါတယ်ယူကရိန်းနိုင်ငံအရှေ့ပိုင်းမှာလှရနေချီစစ်ပွဲတွေပြင်းထန်နေခဲ့ပြီးတဲ့နောက်မှာတော့ Avdiivka မြို့ကိုသိမ်းပိုက်လိုက်ပြီးလို့ရုရှားစစ်ဘက်ကပြောပါတယ်အဲ့ဒီမြို့ကနေတပုံတပ်ဖွဲ့တွေကိုပြန်ဆုတ်ဖို့အဲ့ဒီမျိုးထက်ကနေအသက်ဖွဲ့တွေကိုပြန်ဆုတ်ဖို့ယူကရိန်းစစ်ဘက်အကြီးအကဲကပြောဆိုလိုက်ပြီးနောက်တစ်ရက်မှာပဲ Avdiivka မြို့ကိုသိမ်းပိုက်လိုက်ကြောင်းရုရှားကာကွယ်ရေးဝန်ကြီးဌာနကကြေညာခဲ့တာပါရုရှားကိုထိန်းချုပ်လိုက်တဲ့ဆိုတော့အဲ့ဒီမျိုးမှာရုရှားတပ်တွေကိုယူကရိန်းတပ်ဖွဲ့တွေကစစ်အာမမြပဲနဲ့လေးလကြာခံတိုက်နေခဲ့ကြတာဖြစ်ပါတယ် Avdiivka Kukh နဲ့ Chemical Plant မှာနောက်ဆုံးကျန်နေတဲ့ယူကရိန်းတပ်ဖွဲ့တွေကိုဖယ်ရှားရှင်းလင်းနေတယ်လို့ရုရှားကာကွယ်ရေးဝန်ကြီးဆာဂေးရှိုဂူကရုရှားတာဝန်ရှိသူတွေစီအကြောင်းကြားခဲ့ကြောင်းရုရှားတို့ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရုရှားအစိုးရပိုင် RURTR ရုပ်သံကထုတ်ပြန်တဲ့ပုံရိပ်တွေမှာတော့မြို့ထဲကအပြည့်အစည်းပုံတွေကြားရုရှားတင့်ကားတွေဝင်ရောက်လာတာကိုတင်းငွေတွေနဲ့မှဖော်ပြခဲ့တာပါရုရှားသမ္မတဗလာဒီမီယာပူတင်ကလည်းသူ့တပ်ဖွဲ့တွေကိုဂုံပြုတည်င်းစကားပေးပို့ခဲ့တယ်လို့ Test တည်င်းအေဂျင်စီကဖော်ပြပါတယ်ရုရှားအစိုးရပြည်ခွင့်ရဒီမီထရီပက်ရှ်ကော့ဖ်ကလည်းအဒီဖာစကာမြို့ကိုသိမ်းပိုက်နိုင်တာဟာအရေးကြီးတဲ့အောင်ပွဲတစ်ရပ်ဖြစ်တယ်လို့ပြောပါတယ်
VOA American တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းလိုက်မီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာဘာသာရဲ့တနင်္လာနေ့မနေ့ခင်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်အသက်ဆိုင်ပိုင်းအနေကအကျဉ်းထောင်မှာတောက်ကြနေကကွယ်လွန်သွားခဲ့တဲ့အသက်48နှစ်အရွယ်ရုရှားအတိုက်ခံကောင်းဆောင်အလက်ဆီနာဗာလီကိုအောင်းမေ့တဲ့အနေနဲ့မော်စကိုမြို့ကစလိုဗက်စကီစတုန်းကြောက်တိုင်စီကိုရုရှားဆိုင်ရာအမေရိကန်သံအမတ်ကြီးလင်းထရေစီတနင်္လာနေ့ကတွားရောက်ကာရဝပြုခဲ့ပါတယ်။လေဆာအတွေ့ယူထိုက်တဲ့အလက်ဆီရဲ့ခွန်အားနဲ့ဆောင်ရွက်ချက်တွေကိုဂုဏ်ယူစွာမှတ်တမ်းတင်ထားပါမယ်လို့လည်းသံအမတ်ကြီးထရေစီကပြောဆိုခဲ့ပါတယ်။အလက်ဆီနာဗာလီနဲ့တကွနိုင်ငံရေးဖိနှိပ်မှုတွေကြောင့်တည်ဆုံးခဲ့ရသူတွေနဲ့မိသားစုဝင်တွေလှုပ်ဖော်ကိုင်ဖက်တွေနဲ့ထောက်ခံသူတွေအတွက်ဝမ်းနည်းပူဆွေးမှုလက္ခဏာအဖြစ်ဆော်လော့ဖ်စကီစတုန်းကြောက်တိုင်မှာလူတွေလှရောက်ဂါရဝပြုကြတာပါဆိုဗီယက်ခေတ်ကဖိနှိပ်မှုတွေအတွက်ရည်ဆူးတဲ့မော်စကိုမြို့က Wall of Grief ဆိုတဲ့ကျေးဝါအဆောက်အုံနားမှာလဲအလက်ဆီတည်ဆုံးမှုကြောင့်ဝမ်းနည်းပူဆွေးနေတဲ့သူတွေဝင်မလာနိုင်အောင်လို့ရဲတို့ကအကအရန်တွေချထားတာပါရုရှားမျိုးအတော်များများမှာတော့အလက်ဆီတည်ဆုံးတဲ့အတွက်ဝမ်းနဲ့ပူဆွေးမှုအထိမ်းမှာ life လွတ်နဲ့ရာနဲ့ချီတဲ့လူတွေကိုရုရှားရဲတပ်ဖွဲ့ကထိန်းသိမ်းခဲ့တယ်လို့လူအခွင့်ရေးသမားတွေကပြောပါတယ်တရုတ်နဲ့အာဆီယံနိုင်ငံတို့ဟာဒေသရင်းနိုင်ငံတွေရဲ့အကျိုးစီးပွားညှိနှိုင်းရေးနဲ့တည်ငြိမ်ရေးလွတ်လပ်စွာရေးချောင်းတွာလာမှုနဲ့လွတ်လပ်စွာပြန်တက်မှုဆိုင်ရာကိစ္စရပ်တွေကိုကာကွယ်ဖို့တောင်တရုတ်ပင်လယ်ဆိုင်ရာစည်းမျဉ်းဥပဒေ COC ရနိုင်မဲ့အနေအထားရှိနေပါပြီလို့တရုတ်နိုင်ငံခြားရေးဝန်ကြီးဝန်ကြီးကဂျာမနီနိုင်ငံမြူတင်မြို့ညီလာခံမှစနေနေ့ကပြောဆိုသွားပါတယ်တရုတ်ကွန်မြူနစ်ပါတီရဲ့ Politburo ဘီရိုအဖွဲ့ဝင်လည်းဖြစ်တဲ့ဝန်ကြီးဝန်ကြီးကအချိန်60မြောက်ကျင်းပတဲ့မြူနစ်လုံခြုံရေးညီလာခံမှအဲ့ဒီမိန့်ခွန်းမှာတောင်တရုတ်ပင်လယ်ပြင်အတွင်းတရုတ်တို့ကရန်လိုတဲ့လို့ရတွေ့ရှိတယ်ဆိုတာကိုတော့ညှင်းဆိုတော့ပါတယ်တောင်တရုတ်ပင်လယ်ဟာဟိုးအရင်ကတည်းကတရုတ်ပိုင်းနယ်မြေဖြစ်ပြီး1960နဲ့1980ပြည့်လွန်နှစ်တွေမှာအင်းနီချင်းနိုင်ငံတချို့ကတရုတ်ပိုင်းကျွန်းစုတွေကိုတစ်ခုပြီးတစ်ခုဝင်ရောက်သိမ်းပိုက်ခဲ့တဲ့အတွက်တရုတ်တို့ကတာမြင်ရတာဖြစ်တယ်လို့လည်းပြောဆိုတော့ပါတယ်တွေ့ဆုံညှိနှိုင်းမှုနဲ့အပြေရှားဖို့ကြိုးစားပေမဲ့2000ခုနှစ်မှာတော့တောင်တရုတ်ပင်လယ်အရေးလိုက်နာဆောင်ရွက်ရမယ့်နည်းလမ်းတွေကိုတောင်တရုတ်ပင်လယ်တည်ငြိမ်အေးချမ်းရေးကိုအကာအကွယ်ပေးနေကြတဲ့အာဆီယံအဖွဲ့ဝင်ဆက်တဲ့ငံနဲ့လက်မှတ်ရေးထိုးနိုင်ဖို့တရုတ်နိုင်ငံကတိုက်တွန်းခဲ့တာကိုလည်းဝန်ကြီးဝန်ကြီးကထည့်သွင်းပြောကြားတော့ပါတယ်ကုလသမဂ္ဂအသွေးမှုချုပ်ကဥဆောင်မှုနဲ့ကာတာနိုင်ငံဒိုဟာမြို့မှာနေရတာကျင်းပနေတဲ့အစည်းအဝေးတစ်ရက်ကိုအာဖဂန်နစ္စတန်နိုင်ငံကအစိမ့်မြင့်အရာရှိတွေတင်းနှင်းငွေတွေကတက်ရောက်လာပေမဲ့တာလီဘန်ကိုယ်စားလှယ်တွေတက်ရောက်လာခြင်းရှိမရှိဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူး။တနစ်တာကာလအတွင်းဒုတိယအကြိမ်မြောက်ကျင်းပတဲ့အဲ့ဒီတကပိတ်အစည်းအဝေးမှာတော့အာဖဂန်နဲ့အတူအာရှတိုက်အလဲပိုင်းနိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်ရေးတွန်းမြင့်ဖို့ရည်ရွယ်ထားတာဖြစ်ပါတယ်2023ခုနှစ်မှာတာလီဘန်တို့ပြန်လည်အာဏာရအုပ်ချုပ်ခဲ့တဲ့နောက်ပိုင်းနိုင်ငံတကာအတိုင်းအဝိုင်းနဲ့တာလီဘန်တို့ကြားဆက်ဆံရေးတိစောက်နိုင်ဖို့လုံပန်းနေခဲ့ကြတာပါအမေရိကန်နိုင်ငံနဲ့တာလီဘန်တို့ကြားညီညာရေးဆွေးနွေးပွဲတွေကိုကာတာနိုင်ငံကနှစ်တွင်နဲ့ချီလက်ခံကျင်းပပေးလာတာဖြစ်ပါတယ်အစည်းအဝေးပထမနေ့အဆုံးသတ်ချိန်အထိအာဖဂန်အစိုးရအရာရှိတွေရဲ့ပါဝင်ပတ်သက်မှုကရှင်းရှင်းလင်းလင်းမရှိခဲ့ပါဘူးကုလသမဂ္ဂကထုတ်ပြန်တဲ့အစည်းအဝေးတက်ရောက်သူစီးရင်ထဲမှာတော့အမေရိကန်တရုတ်ပါကစ္စတန်နဲ့ဥရောပတက်မကကကိုယ်စားလှယ်တွေကိုအသေးစိတ်ဖော်ပြထားပေမဲ့တာလီဘန်တာဝန်ရှိသူတွေရဲ့နာမည်ကိုတော့ဖော်ပြထားတာမတွေ့ရပါဘူ
းတနင်္လာနေ့မနက်ခင်းနောက်ဆုံးအထိတ်တက်ရောက်သတင်းတွေကိုနားလည်ဝါကြေညာပေးခဲ့တာပါအခုတော့ချင်းပိုင်ဘက်ကမွေးစေဝါသတင်းနဲ့စကြပါတယ်ထိုင်းမြောက်ပိုင်းချင်းပိုင်ခေမှာ February 18ရက်မနေ့3နာကမြန်မာတွေဝါရှားတိုင်းရင်သာတူမောင်းလာတဲ့ကားပေါ်ကနေကာလာတန်ဘိုဘတ်ငွေတန်ပေါင်း 2,000 ကျော်တန်မိုးရှိတဲ့ ICE မွေးစေးတရံကျော်ကီလို1,000ကိုဖမ်းဆီးမိခဲ့ပါတယ်။ဒီသတင်းကို VOA သတင်းတော့ AA မှာကသတင်းပေးပို့ထားပါတယ်ခင်ဗျာ
။ထိုင်းနိုင်ငံမြောက်ပိုင်းချင်းပိုင်ခေမှာ February 18ရက်နေ့မနေ့3နာရီခန့်ကမြန်မာနယ်စပ်ချင်းနောင်မြို့နယ်ကနေမောင်းနှင်ဝင်ရောက်လာတဲ့ဟင်းသီးဟင်းရွက်တွေတဲဆောင်လာတဲ့ကုန်တင်ကားငယ်တစ်စီးကိုကြိုတင်သတင်းရထားတာကြောင့်ထိုင်းမူးရဲ့နှိမ်နှင်းရေးတပ်ဖွဲ့နဲ့နယ်မြေခံရဲတပ်ဖွဲ့ဝင်တွေကနောက်ကနေလိုက်လံဖမ်းဆီးနိုင်ခဲ့ပါတယ်။ချင်းမိုင်ခရိုင်လမ်းပွန်းအဝေးကြီးလမ်းမပေါ်အရောက်နောက်ကလိုက်လာတဲ့ရဲတပ်ဖွဲ့ဝင်တွေဟာကားကိုရက်တန့်ဆစ်ဆီးခဲ့ရမှာတော့ဟင်းသီးဟင်းရွက်တွေအောက်မှာဖွဲ့ပြီးတော့တဲဆောင်လာတဲ့ Ice မူးရဲ့စေဝါကီလို1,200ကိုကျော်ဘို့အိတ်အလုံး60အတွင်းမှာရှာဖွေတွေ့ရှိခဲ့တာဖြစ်တယ်ဆိုပြီးအမှတ်3ဒေသမူရင်နှိမ်နေရေးဘူရိုကသတင်းထုတ်ပြန်ခဲ့ပါတယ် ကားမောင်းလာသူကတော့အသက်24နှစ်အရွယ်မြန်မာနွယ်ဘွားရှမ်းတိုင်းရင်းသားနဲ့အတူအသက်18နှစ်အရွယ်လူငယ်တဦးကိုပါဖမ်းဆီးစစ်ဆေးမှုတွေပြုလုပ်ခဲ့ရမှာတော့ချင်းနောက်တောင်ပေါ်တိုင်းရင်းသားကတိုင်ဆောင်ထားတဲ့ကားမောင်းသူအောင်ဘကသူ့ကိုမူးယစ်ကုန်တယ်တွေကဘန်းငွေတသန်းနဲ့ငှားရမ်းပြီးမူးယစ်စည်းဝါးတွေကိုနကွန်ဆောင်ဝံခရိုင်ကိုပို့ပေးဖို့ခိုင်းစီခဲ့တာဖြစ်တယ်ဆိုပြီးဝန်ခံထွက်ဆိုသွားခဲ့ပါတယ်။ကားမောင်းသမားရှမ်းတိုင်းရင်းသားဟာအခုလိုမျိုးစိတ်ကြွစည်းများတွေတဲဆောင်တာဟာ၄ချိန်မြောက်ဖြစ်တယ်ဆိုပြီးခိုင်းမူးယစ်နှိမ်နေရဲတပ်ဖွဲ့ရဲ့ဒုတိယရဲချုပ်ကီတီဆန်တန်တီနဝါချိုင်းကလည်းထိုင်းဘာသာနဲ့အခုလိုပြောဆိုသွားပါတယ်
။ဒီနေ့မှနာလောက်နะครับเพียงแต่ว่าความเข้มข้นนะครับแล้วก็การสนับสนุนจากรัฐบาลเนี่ยให้แค่ไหนเร่งรัดแค่ไหนนะครับปีนี้เป็นปีนโยบายยาเสพติดจริงจัง1ปีต้องเห็นผลมันยังมีข่าวรอบๆ บ้านเราที่จากการประชุมเมื่อสัปดาห์ที่แล้วร่วมกับสมาชิกตำรวจยาเสพติดต่างประเทศเนี่ยก็ยังมีจับได้ในต่าง
မူးယစ်ဆေးဝါးနှိမ်နင်းရေးရဲတပ်ဖွဲ့ကဒုတိယရဲချုပ်ကီတီဆန်တန်တီနဝါချိုင်းကသတင်းထုတ်တွေကိုပြောသွားတာကတော့အခုလိုမျိုးတန်နဲ့ချီရှိတဲ့မူးယစ်ဆေးဝါးတွေဟာထိုင်းနိုင်ငံအတွင်းမှာထက်အိန္ဒိယချင်းမလေးရှားနိုင်ငံအထိတည်ဆောင်ဖြန့်ဖြူးနေတာဖြစ်ပါတယ်။ထိုင်းအစိုးရကမူးယစ်ဆေးဝါးတွေကိုပုံမတင်းကျပ်စွာကင်တွယ်လာတာနဲ့အမျှမူးယစ်မှောင်ခိုသမားတွေဟာအသက်မပြည့်သေးတဲ့ကလေးငယ်တွေအပါအဝင်လူငယ်ပိုင်းတွေကိုအခကျင်းငွေပေးပြီးတဲဆောင်ခိုင်းနေကြတာဖြစ်တယ်ဆိုပြီးပြောသွားခဲ့ပါတယ်2024ခုနှစ်နှစ်တကူကာလမှာပဲထိုင်းမြန်မာနယ်စပ်ချင်းရိုင်ချင်းမိုင်နဲ့နကွန်ဖနုံခရိုင်တွေကဝင်ရောက်လာတဲ့စိတ်ကြွစည်းပြားအလုံးရေ16တန်းနဲ့ဘိန်းပြူ28ကီလိုဖမ်းမိပြီးမူးယစ်မှောက်ခိုသမားတွေရဲ့ပိုင်ဆိုင်မှုဘန်းငွေတန်းတရာကျော်ဖို့လည်းသိမ်းဆီးနိုင်ခဲ့တယ်ဆိုပြီးထိုင်းမူးယစ်စေဝါနှိမ်နင်းရေးဘူရိုကဇန်နဝါရီလ4ရက်နေ့ကလည်းသတင်းထုတ်ပြန်ခဲ့ပါတယ်အလားတူထိုင်းနိုင်ငံချင်းရိုင်ခရိုင်မေဖားလွန်ဒေသမှာလည်းပြီးခဲ့တဲ့လကပဲထိုင်းမြန်မာနယ်စပ်ကနေဝင်ရောက်လာတဲ့မူးယစ်မှောက်ခိုသမားတွေနဲ့ထိုင်းနယ်ကြားစောင့်တပ်တွေဟာဇန်နဝါရီလ6ရက်နေ့ညကတိုက်ပွဲဖြစ်ပွားခဲ့ပြီးဗန်းငွေတန်းပေါင်း1500ကျော်တန်ဖိုးရှိတဲ့ Ice မူးယစ်စည်းဝါး323ကီလိုကိုလည်းဖမ်းမိခဲ့ပြီးတဦးကိုအသေဖမ်းမိခဲ့ပါတယ်ရှင
်မတေချာမရေရာမှုတွေနဲ့ပြည့်နှက်အပြောင်းအလဲတွေများတဲ့ကဘာကြီးမှာကျမတို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြားရပါလေ။တည်င်းကိုတပိုင်းတစပဲကြားသိရတဲ့အခါအယုတ်အကြီးမဲ့သွားနိုင်ပါတယ်။အချက်အသေးကာလတွေမှာကျမတို့ရဲ့အိမ်မက်တွေမျောလင်းချက်တွေပိုကောင်းတဲ့မနှက်ဖြန်တွေကိုတောင်းကြပြီးတာတွေကတည်င်းလွတ်လပ်ခွင့်ပေါ်မှာမူတည်နေပါတယ်။ကျမတို့ VOA ကအန်ဒီရဲ့ကြားကသတင်းတွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုစောင့်ခြင်းပေးနေပါတယ်။ VOA American အတန်းကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ရှင
်။ခုတော့ပတ်စဉ်စီစဉ်တွေကိုတင်ပြပါမယ်။ပထမဦးဆုံးဒီမိုကရေစီဆွေးနွေးကနေစကြအောင်ပါ။ရခိုင်ပြည်နယ်မှာစစ်ကောင်စီတပ်တွေအကြီးအကျယ်အထည်နာခြင်းယူမှာရခိုင်တပ်တော် AA ရဲ့နယ်မြေထိမ့်သိမ်းနိုင်တဲ့အခြေအနေက85ရာခိုင်နှုန်းကျော်ရှိနေပြီလို့မြန်မာနိုင်ငံရဲ့လက်လာသုံးသပ်သူလည်းဖြစ်ရခိုင်ရေးကြွန့်ကျင်သူလည်းဖြစ်တဲ့ကိုကျော်စားနိုင်က VOA ကိုပြောပါတယ်။တိုင်းသားလူမျိုးပေါင်းစုံလွတ်ပြောက်ရေးနဲ့ဆက်ဆက်မဲ့ရခိုင်တပ်လမ်းစဉ်ဆိုတာကတော့ပါပါလေ။အမေရိကန်နိုင်ငံဟာဝိုင်တက်ကလိုအာရှလိဒါရေးဌာနဘွဲ့လုံးပညာသင်ယူနေတဲ့ကိုကျော်စားနိုင်ကို Zoom ကနေမှအင်ဂျင်နိုင်ကဆက်သွယ်မေးမြန်းထားပါတယ်။
နေမြေတွေကိုတိမ့်ပိုက်လာနိုင်တဲ့အခြေအနေဆိုပြီးတော့သတင်းတွေမှလည်းတွေ့ရတယ်။နောက်ပြီးတော့တုံးသက်ရေးသားချက်တွေမှဆိုလို့ရှိရင်လေစီရေးရမှဆိုရင် AA ရအပေါ်စီးရနေပြီးတော့စီရေးရအောင်မြင်မှုတွေရှိလာနေရဆိုတော့ရခိုင်ပြည်နယ်မှာဘယ်နေရာခိုင်နှုန်းကြီးတိမ့်ပိုက်ထားနိုင်တဲ့အနေအထားရှိနေပြီလဲရှင်။
ဆိုတော့ရခိုင်နှုန်းအရဆိုရင်ပေါ့နော်အာ ပြောရရင်ဒီ8500ခန်းလုံးကြိုကြိုထိအောင်ဒီခိုင်းတက်တော်ရဲ့ဒီဒီရဲ့ဒီစေးရည်လက်အောက်ထက်မှာရှိနေတယ်ဆိုလို့ရတယ်ပေါ့။ဘာကြောင့်လဲဆိုတော့ဒီအခုဒီခိုင်မှာဖြစ်နေတဲ့ဟာကမျိုးပုံမှာကနည်းနည်းလေးပဲဖြစ်နေတာပေါ့နော်။မျိုးပုံမှာပဲဖြစ်လာတာပေါ့နော်။နေတွေအကုန်လုံးကတိတ်ပွေးမဖြစ်တော့ဘူး။အခုကမျိုးပုံကိုရောက်သွားတဲ့အတွက်ကြောင့်ဒီမျိုးသင်းတိတ်ပွေးပဲရှိဆန်နှင်းနေတဲ့သဖို့ဖြစ်သွားတာပေါ့။ဆိုတော့ဒီ3ပုံ2ပုံလောက်ရဲ့ဒီရခိုင်ရဲ့နေမြေ3ပုံ2ပုံလောက်ကိုရခိုင်တက်တော်လက်ထက်မှာရောက်ရလို့ပြောလို့ရတယ်လို့8500ခန်းလုံးလောက်ကိုလည်းရခိုင်တက်တော်ရဲ့လက်ထက်ကိုရောက်နေဆိုလို့ပြောလို့ရတယ်ပေါ့ဟု
တ်အဲ့တော့ဒီမျိုးသိန်းတိုက်ပွဲတွေပေါ့နော်အဲ့ဒါဆိုလို့ရှိရင်စီရင်အရာကြည့်မယ်ဆိုလို့ရှိရင်အရေးပါတဲ့မျိုးတွေကို A ဘက်ကဟိုသိန်းပိုက်လာနိုင်တဲ့အနေအထားတွေမှာဆိုရင်ဘယ်မျိုးတွေလဲပေါ့နော်
အဓိကပထမဦးဆုံးဒီတင်းတဲ့မြို့ပေါ့နော်ဒီပလဲဝါဆိုရင်လည်းကလဒန်စီမံကိန်းရှိတယ်အိန္ဒိယဘင်္ဂလားဒေ့ရှ်နဲ့ဆက်ဆက်နေတဲ့မြို့ပေါ့ဒါဒီဒီမှာအဲ့လိုပုံစံမျိုးဆက်ဆက်နေတဲ့မြို့ကမြန်မာနိုင်ငံမှာရောအဲ့လိုပုံစံမျိုးရှားတယ်ပေါ့နော်ဆိုတော့ဒီဘက်ကဘင်္ဂလားဒေ့ရှ်ရှိတယ်ဒီဘက်မှာအိန္ဒိယရှိတယ်ပြီးတော့ဒီပလဲဝါနဲ့ဆက်ဆက်နေတဲ့ဟာကရခိုင်ပြည်နယ်3 4 5မြို့နေနဲ့တစ်ဆက်တည်းဆက်ဆက်နေတာရှိတယ်ဒီပလဲဝါမြို့နေနဲ့လေဆိုတော့အဲ့ဟာအကြောင်းတစ်ခုရှိမှာပေါ့ဒုတိယတစ်ခုကအခုမောင်တိုးပေါ့နော်မောင်တိုးမှာဆိုရင်အဓိကအရေးအဓိကမောင်တိုးမှာအခုအရင်ဖြစ်နေတဲ့ဟာကမောင်တိုးဆိုရင်လည်းဘန်လားဒေ့ရှ်နဲ့အဓိကဆက်ဆက်နေတယ်ဘန်လားဒေ့ရှ်ရဲ့အဓိကဝမ်ပေါက်ထွက်ပေါက်ဖြစ်နေတာပေါ့ဒီကွန်တစ်စစ်ဆန်ဝေးဖြစ်ဖြစ်စီးပွားရေးရဖြစ်ဖြစ်ဒီအကုန်လုံးဒီဘန်လားဒေ့ရှ်နဲ့ဆက်ဆက်နေတဲ့ဟာမောင်တိုးပေါ့ဒီဘက်မှာဆိုတော့နောက်တစ်ခုကစေးရရလို့ပြောလို့ရတယ်ပေါ့နော်ဒီရခိုင်လူထုရဲ့ဒီပါဝါမုန်းကိုတုံ့ပြန်ပစ်လိုက်တဲ့ဆိုတဲ့ဟာကမြတ်ဥပေါ့ဆိုတော့ဒီမြောက်ဦးကိုတင်ပက်လိုက်တဲ့ဟာကဒီရခိုင်လူထုရဲ့စိတ်ပိုင်းဆိုင်ရာဒီတွန်လိုင်းအထက်မှာသူတို့ရဲ့ပါဝင်ပြတ်တက်မှုနောက်တစ်ဆင့်ကိုမြတ်တက်မြတ်တက်သွားတယ်ပေါ့နော်နေပေါင်း140နေပါသူတို့ရဲ့ဒီလက်ထက်မှာသူများလက်ထက်မှာဆိုလို့ရတာပေါ့နော်ဆိုတော့ဒီဒီဘက်မှာဒီလက်ထက်မှာရောက်နေတဲ့ဟာကိုပြန်လဲတင်ပက်လိုက်တဲ့အတွက်ကြောင့်သူတို့မှာတော့စိတ်တဲခွန်အောင်ဒီပြီးတော့ဒီမှာပူပေါင်းလှုပ်ဆောင်ဖို့ဆိုတဲ့ဟာကပို့ပြီးတော့နောက်တစ်ဆင့်ကိုတက်သွားတယ်ဆိုလို့ရတယ်ပေါ့
အရေးပါတဲ့ဒီမျိုးတွေပေါ့နော် A ဘက်ကတိမ့်ပိုက်လာနိုင်တဲ့အခြေအနေဖြစ်လာတဲ့အဓိကအကြောင်းအရာဘာကြောင့်မှလဲရှင
်ဆိုတော့ကျွန်တော်တို့ကလက်ရှိနိုင်ငံရေးအခြေအနေကိုလေ့ကျင့်ဖို့လိုတယ်ပေါ့နော်ဒီကျွန်တော်တို့ဒီစိတ်အာနာရှင်စက္ကဆာပေါ့နော်လက်ရှိဒီစိတ်ကောင်းစီကနေပြီးတော့အာနာတင်းပြီးတော့၃နှစ်လောက်ဖြစ်တဲ့အချိန်မှာကျွန်တော်တို့ကြည်မမပြောင်းလဲမှုတွေရမ်းမြင်လာရတယ်ပေါ့အထူးသဖြင့်ဆိုရင် one or traditional လို့ခေါ်တဲ့ဒီတဲ့သူများနှိတ်ခွန်ဆစ်ဆန်ရေးပေါ့နော်ရှမ်းမြောင်းမှာဖြစ်တဲ့ဆင်ရှမ်းမြောင်းမှာဖြစ်တဲ့ဆစ်ဆန်ရေးကဒီအောင်မြင်မှုကပေါ့နော်သူတို့ရဲ့အတွက်ကအခွန်လန်းတစ်ခုလိုပုံစံမျိုးပြီးတော့ဒီဟာကိုဖန်အောင်တစ်ခုလိုဖြစ်စေတာပေါ့ရှမ်းမြောင်းမှာကနေပြီးတော့2မျိုးပြီး2မျိုးအဲ့လိုပုံစံမျိုးရက်ကောင်း10ရက်လောက်မှနေပြီးတော့10မျိုးလောက်ထိအောင်တင်းနိုင်တဲ့အဲ့လိုပုံစံမျိုးလှုပ်ဆောင်နေတဲ့ဟာကရခိုင်တက်တော်အတွက်ရောရခိုင်တက်တော်ကိုယ်တိုင်လည်းအိမ်မှာပါဝင်တာပေါ့နော်ဆိုတော့ရခိုင်တက်တော်ကိုယ်တိုင်အတွက်ရောဒီသူတို့ရဲ့ဒီရခိုင်ပြည်မှာရှိနေတဲ့ဒီစိတ်တွေအတွက်ရောအကုန်လုံးဒီမှာအထက်မှာနေပြီးအကျုံးရတာပေါ့ဆိုတော့ပြောရရင်လက်ရှိရှိမှာကဒီမြန်မာစစ်တပ်ပေါ့နော်ဒီလက်ရှိစက္ကဆစစ်တပ်ရဲ့နောက်ဆုံးအရှင်တွေရောက်နေတာပေါ့နော်သူတို့ရဲ့ဒီလူအောင်ရောပြီးတော့အဝူးဆိုင်ကျစ်လိုက်လို့ရတယ်ပေါ့နော်သူတို့ရဲ့ဒီစိတ်ပိုင်းဆိုင်ရာပျော်လွေးမှုကလည်းအရင်အတိတာတယ်နိုင်ငံအဝူးဆိုင်ဘန်လားဒေ့ရှ်ဆိုရင်လည်းအခုမင်းညာဆိုရင်လူ300နဲ့30ပေါ့နော်စေသား300ပြန်ထွက်ပြေးတော့တဲ့ဟာကိုသူတို့ပြန်ယူရတာရှိရဲပြီးတော့အိန္ဒိယဘက်မှာဆိုရင်ယာနန်းရှိပြီးတော့စေသားတွေထွက်ပြေးတာဆိုတော့စေတစားတွေကမတိတ်တော့ဘူးယာနန်းရှိပြီးတော့ထွက်ပြေးတယ်ပြီးတော့နောက်တစ်ခုရှိရကဒီရခိုင်လက်နက်ချတာပေါ့နော်ရခိုင်မှာလက်နက်ချတယ်ချမ်းမြောက်မှာလည်းအဲ့လိုမျိုးဆိုမျိုးလက်နက်ချတဲ့ဟာကရခိုင်တက်တော်အတွက်ဒါကအခွန်ကောင်းဖြစ်သွားတာပေါ့ဆိုတော့ဆိုလိုချင်တာကဒီအရှင်စစ်တပ်ရဲ့အဓိကအញ្ញန်းဆုံးအရှင်တွေရောက်တာပေါ့စစ်တပ်ရဲ့အဓိကအញ្ញန်းဆုံးအရှင်မှာသူတို့အနေနဲ့ဒါကိုအကောင်ဆုံးအခွင့်အရေးတစ်ခုအနေနဲ့အသုံးချပြီးတော့ဖြစ်လာတာဆိုလို့ရတယ်ပေါ့ဟုတ
်အဲ့တော့ရခိုင်တပ်တော်မှာဒီစီးရီးအရာအင်အားပေါ့နော်နောက်ပြီးတော့ဒီရခိုင်တပ်တော်ကိုဦးဆောင်နေတဲ့ဒီရခိုင်ခေါင်းဆောင်နေပေါ့နော်ဒီရဲ့စွမ်းယူရောဘယ်လိုသုံးသပ်လဲရှင်
โอเคပါဆိုတော့ပထမဦးဆုံးဒီစစ်အင်အရှင်နေပေါ့နော်တော့နိုင်ငံတနိုင်ငံအနှံ့လုံးမှာဒီလက်ရှိပေါ့နော်ဒီတန်ရတော်လက်နက်ကန်အခွေစေးမှာတန်ရတော်လက်နက်ကန်တန်ရတော်တူလန်ရဲ့လက်နက်ကန်အခွေစေးတွေရဲ့နိုင်ငံအနှံ့ဒီတက်ဖြန့်ထားနေတာဆိုလို့ကျွန်တော်တို့ပြောလို့ရတာကရခိုင်တပ်တို့တစ်ခုတည်းရှိလို့ဆိုလို့ရမယ်ဆိုတော့ချမ်းမြောင်းမှာလည်းရှိရယ်ကရှမ်းမှာလည်းရှိရယ်ကရမ်မှာလည်းရှိရယ်ဆိုတော့စကိုင်းမှာလည်းရှိရယ်ဆိုတော့အကုန်လုံးရှိရယ်ပေါ့နော်ဆိုတော့ဒီတက်ဖြန့်ထားနေတဲ့မုံမိုကျေးရှင်းအောင်ဖြန့်ဒီတက်တူခိုင်းတက်တူရဲ့ စိတ်သားအံ့ဩဘလောက်ရှိလေးဆိုတဲ့ဟာကိုကျွန်တော်တို့ကတော့နည်းနည်းတော့ခံမှန်းဖို့ခက်တယ်ပေါ့ဒါပေမဲ့2020နဲ့အနည်းမှာတော့ဒီဘူရှုထွန်းမြနယ်ကတော့3000လောက်ရှိတယ်လို့ပြောတယ်ပေါ့နော်ဒါပေမဲ့ကျွန်တော်တို့ပြန်စမ်းစားတဲ့အချိန်မှာ4000ကနေ5000ဝန်းကျင်လောက်ဟဲ့လောက်ထိအောင်ရှိတယ်လို့ပြောလို့ရတယ်ပေါ့နော်လက်ရှိရခိုင်မှာဖြစ်နေတဲ့ဟာပေါ့နော်ရခိုင်တက်တို့ရဲ့ဒုတိယတစ်ခုကခေါင်းဆောင်ပိုင်းနှန်းဆိုရင်ရခိုင်တွေဒီတော်လိုင်းရဲ့ဆက်ဆက်ပေါ့နော်ရခိုင်လူမျိုးတွေရဲ့ဖက်မှာကြည့်မိဆိုသူတို့ကခေါင်းဆောင်ခေါင်းကိုအရင်မြှုပ်ခေးကြတယ်ပေါ့သူတို့ကဆိုတော့ဒါရခိုင်ပြီးတော့ဒီနှစ်ကျွန်တော်တို့ဥနာပြောတဲ့ဒီရခိုင်ပြည်ချင်းကြဆုံးလာ1980နဲ့ငားမာကလေးကနေပြီးတော့ခိဆက်ဆက်တော်လိုင်းရရှိခဲ့တယ်ဒီခိုင်းရဲ့ဒီသူရဲ့တူလိုင်းရဲ့အဆက်ဆက်ရှိခဲ့တယ်တော်တော်အခုလိုပုံစံမျိုးခေါင်းဆောင်ပေါ့နော်အခုလိုပုံစံမျိုးခေါင်းဆောင်ကိုသူတို့မတွေးခဲ့ဘူးလို့ဆိုလို့ရတယ်။ဘာကြောင့်လဲဆိုတော့လူငယ်ဖြစ်တယ်နောက်တစ်ခုရှိရကလက်ရှိရခိုင်ခေါင်းတူလိုင်းအထက်မှာဆိုရင်မြောက်ပိုင်းဖက်ကရခိုင်ပြည်နယ်ရဲ့မြောက်ပိုင်းဖက်ကတူလိုင်းခေါင်းဆောင်တွေပိုထွက်တယ်။ဒါပေမဲ့လက်ရှိ AA အထက်မှာဆိုရင်ဒေါက်တာညိုထွန်းအောင်ပေါ့နော်ဘုံကြီးဒေါက်တာညိုထွန်းအောင်ဆိုရင်တောင်ပိုင်းဖက်ကပေါ့နော်သူကကြောက်ဖြူကဆိုတော့ဒီဖက်မှာကြောက်ဖြူကဖြစ်တဲ့ဆိုဆိုရှင်နာကတော့မြောက်ပိုင်းနဲ့တောင်ပိုင်းကိုပေါင်းထားတဲ့တက်ထူးလိုပုံစံမျိုးဖြစ်သွားတာပေါ့ဆိုတော့ဥပမာ ALP ဖြစ်ဖြစ်ကျွန်တော်တို့နောက်အရင်တုန်းကတက်တွေမှာရတော့အဲ့လိုပုံစံမျိုးမရှိခဲ့ဘူးဆိုတော့နောက်တစ်ခုကဒီသူတို့ရဲ့ဒီခေါင်းဆောင်မုံပိုင်းကိုပြောတဲ့အချိန်မှာသူတို့မဟာဗျူဟာကြက်ကြက်လုံးဆောင်နိုင်မှုပေါ့ဆိုတော့ရခိုင်လူထုကိုလောက်လာတဲ့အချိန်မှာသူဥပမာရခိတအိမ်မက်တော့ပြီး Arrogant Drain တော့ပေါ့နော်ရခိတအိမ်မက်တော့ပြီးတော့နောက်ရခိတလန်းဆိုင်တို့ဆိုရဲဟာကိုလို့ strategy ကြကြရခိုင်လူထုကိုရှာပြနိုင်တယ်သူတို့ပြောတဲ့အတိုင်းပဲသူတို့လည်းလုံနိုင်တယ်သူတို့အဲ့လိုပုံစံမျိုးလုံနိုင်တယ်ပြောတဲ့တန်းလည်းလုံတယ်အဲ့လိုပုံစံမျိုးဖြစ်တဲ့ဟာကဒီရခိုင်လူထုရဲ့အခြေအနေမှာလက်ရှိအခြေအနေပေါ့နော်တမိုင်းအကြောင်းတစ်ချောင်းမှာအခုလိုပုံစံမျိုးခေါင်းဆောင်ကရှာတယ်လို့ပြောလို့ရတယ်ပေါ့သူအဲ့အကြောင်းဒီလက်ရှိခေါင်းဆောင်မှုကတော့ရခိုင်လူထုရဲ့လိုလားတဲ့ခေါင်းဆောင်မှုပေါ့နော်အဲ့လိုပုံစံမျိုးသူတို့အဲ့အကြောင်းအစမတန်တိုးတော့တာပေါ့ဥမာရခိုင်တက်တော်ရဲ့အဝူးစင်ထွားရှိမယ်ပေါ့နော်စင်ငါးနေလောက်ရှိမယ်ပေါ့တင်ဆောက်တဲ့2900ဆိုရင်ဆိုတော့ဒီစေးလေးစင်ငါးနေလောက်မှာလူပေါင်း4000လောက်ကို4500လောက်ကိုနေပြီးတော့တက်အာရှိနေတယ်ဆိုတဲ့ဟာကဆိုတော့ဒါကတော့အမခန့်ပါပဲပေါ့နော်သူတို့ရဲ့ခေါင်းဆောင်မှုစွန့်ရည်လှုပ်ဆောင်မှုစွန့်ရည်ကတော့အဲလေးစားစရာတော့ကောင်းပါတယ်လို့မြင်တယ်ဟုတ်
အဲ့တော့စစောပြောထားတဲ့ဒီရခိတလန်းစင်ပေါ့နော်ဒီရခိတအိမ်မက်ဟိုရီမန်းချက်ဖြစ်တဲ့ဟိုရခိုင်ပြည်လွတ်မြောက်ရေးဆိုတဲ့အပိုင်းမှာအာဒါတိချာဟိုရခိုင်နိုင်ငံတော်ဖြစ်ဘလို့ပုံစံမျိုးအထိဟိုရီမန်းထားရလဲရှင
်ဟုတ်ကဲ့ဆိုတော့ဒီသူတို့ရဲ့ပြောလာတဲ့ဟာပေါ့နော်သူတို့စကားသူတို့ရဲ့ဒီရခိတလန်းစင်ကိုဒီ definition ဖွင့်လာတဲ့အချိန်မှာအများကြီးပြောလာတဲ့အချိန်မှာကျွန်တော်တို့ဘာတွေးရလဲဆိုတော့တီရှားနိုင်ငံထူထောင်ပါလားလို့ပေါ့နော်အဲ့လိုပုံစံမျိုးအဲ့လိုပုံစံမျိုးမဲလာတဲ့အချိန်မှာကျွန်တော်မြန်မာကတီရှားနိုင်ငံထူထောင်ဖို့ဆိုတဲ့ဟာတဲ့ပေါ့သူတို့လိုချင်တဲ့ဟာကဒီရခိတလမ်းစဉ်ရခိုင်လူထုရဲ့ရခိုင်ပြည်နယ်ကိုရခိုင်တပ်တော်ကအကုန်လုံးကိုထိန်းချုပ်မယ်ပြီးတော့ဒီရခိုင်တပ်တော်ရဲ့ပါတီဖြစ်တဲ့ဒီရခိုင် ULA ပေါ့နော် ULA ကအုပ်ချုပ်မယ်ရခိုင်လူမျိုးတွေကရခိုင်ပြည်နယ်ကိုအုပ်ချုပ်မယ်ဆိုတဲ့အဲ့လိုပုံစံမျိုးကိုပိုင်းအိုးရှုပ်ခွန့်ပေါ့နော်အဲ့လိုပုံစံမျိုးကိုသူတို့ကအဓိကသွားတာပေါ့အခုဆိုရင်လည်းသူတို့တိတ်တယ်မင်းသူကဘိုရှုပ်ထွန်းမြတ်နိုင်ကိုတိုင်ကလည်းပြောထားရှိတယ်ငါတို့လက်လက်ရေးကိုမကျင်ညာဘူးပေါ့ဆိုတော့ကျွန်တော်အဲ့လိုပုံစံမျိုးမြင်တယ်သူကသူတို့လိုချင်တဲ့နိုင်ငံရေးကရခိုင်ပြည်တလုံးကိုသူတို့ပါနေနဲ့ရအောင်တိတ်မယ်ပြီးတော့အိုးရှုပ်ရေးရင်တယောက်ကိုသူတို့ကိုတိုင်စီမံမယ်လုံဆောင်မယ်ပြီးတော့နောက်တချို့ဟာတွေကကြတော့လေဥပမာဘာငွေကြေးသုံးတာတော့ထွာတော့ကြတော့ကျွန်တော်တို့ဒီပြန်ပြီးဆွေးနွေးရမှာပေါ့နော်တို့အေးကိစ္စတွေကကြတော့ဒီဘလို့လုံးမလဲဆိုတဲ့ဟာကတော့နောက်တစ်ပိုင်းရှိမယ်လို့မြင်တယ်ပေါ့
အထူးသဖြင့်ပေါ့နော်ဗိုလ်ချုပ်ထွန်းမြတ်နိုင်ပြောတဲ့အထဲမှာလေဒီရခိတလန်းစင်နဲ့ဆက်ဆက်ပြီးတော့လူမျိုးပေါင်းစုံဒီလူမျိုးရေးဆိုတဲ့လန်းစင်ပေါ့လေဆိုတော့အဲ့ဒီအပိုင်းကိုကြတော့ဘလို့နားလည်လို့ရလဲရှင်
သူတို့လိုမဟုတ်ဘူးပေါ့နော်ဒီလက်ရှိအခြေအနေအထိမှာကျွန်တော်တို့ဒီစိတ်အာနာရှင်3နှိပ်ပေါ့နော်ဒီစိတ်အာနာတင်းရ3နှိပ်မှာကြည့်တဲ့အချိန်မှာဒီတန်တာလက်နက်ကန်ခေါင်းဆောင်တွေကအကုန်လုံးဒီနေဦးတော်လိုင်းအထိကိုထူးထွေးဝံပါတယ်ဆိုတဲ့ဟာတဲ့နေဦးတော်လိုင်းအထိမှာဖြစ်ပေါ်လာတဲ့ဒီလက်နက်ကန်တွေကိုဒီတန်တာလက်နက်ကန်ခေါင်းဆောင်တွေကပဲအကုန်လုံးကို train လုပ်ပေးတာပေါ့နော်သူတို့ကဒါကဘာလို့ပြလဲဆိုတော့နေမျိုးတစ်ခုလေးလွဲမြောက်လို့မရဘူးဆိုတဲ့ဟာကိုပြတာပေါ့ဆိုလိုချင်တာကရခိုင်တခုလေးကွဲမြောက်လွဲမြောက်ကွဲပြီးတော့လွဲမြောက်နေအမြဲတမ်းဘုံလာကျင်းနေတယ်ဒါကလွဲမြောက်တယ်လို့မဆိုလို့ဘူးပေါ့လူတွေကအကြောက်တရားနဲ့နေရတယ်လူတွေနဲ့ဒီဘုံဒီ လေကြောက်တရားနဲ့နေနေရတယ်ဒီဒီအနိဋ္ဌာယုံနဲ့နေနေရပြီဆိုရင်ဒါလွဲ့မြောက်တယ်မဟုတ်လွဲ့မြောက်တာမဟုတ်ဘူးဆိုတဲ့ဟာကိုသူတို့ကွက်ကွက်ကွက်ကွက်မြင်ရတာပေါ့အဲလိုမျိုးကမျိုးပဲဒီယခိတလန်းဆယ်ဆိုတဲ့ဟာလည်းသူတို့အဲအကြောင်းယခိုင်တစ်ခုတည်းလွဲ့မြောက်ယုံနဲ့မဟုတ်တော့ဘူးနိုင်ငံတစ်ခုနဲ့လွဲ့မြောက်ရမယ်ဆိုတဲ့ပုံစံမျိုးနဲ့ကျွန်တော်မြင်တာပေါ့အနည်းဆုံးစင်္ဃောဖွေးလောက်တောင်နေပြီးတော့ဒီစင်္ဃောဖွေးလောက်ပေါ့နော်ဒီຫນွေဥတွန်လိုင်းကပေါပေါလာတဲ့လက်နဲ့နေပြီးတော့ဒီတွန်လိုင်းရဲ့ຫນွေဥတွန်လိုင်းကပေါပေါလာတဲ့အနည်းဆုံးစင်္ဃောဖွေးလောက်ကိုတောင် ULA ကနေပြီး train လောက်တာရှိတယ်ပေါ့နော်ဒီစစ်တမ်းတက်ပြရတော့လက်နဲ့တက်ဆန်ပြရတော့နိုင်ငံအနှံ့ပေါ့ဆိုတော့ဒါကိုကြည့်ချင်အောင်ဖြင့်ဒီရခိုင်တကူးတဲ့လွတ်မြောက်ယူနေမဟုတ်တော့ဘူးတနိုင်ငံလုံးလွတ်မြောက်သွားပဲငါတို့ဒီဆေးအနာရှင် snake ပေါ့နော်ဒီလီကနေပြီးတော့လွတ်မြောက်မယ်ဆိုတဲ့ဟာကိုသူတို့အနေနဲ့အော်ကွန်မြင်လာတယ်ပြီးတော့သူတို့လုံးဆောင်တဲ့ဟာသူတို့အနေနဲ့မြင်လာတယ်ဆိုတဲ့ဟာတည်းသူတို့လုံးဆောင်တဲ့ဟာကအဲ့လိုပုံစံမျိုးတွေတွေ့ရတယ်ပေါ့
ရခိုင်ပြည်နယ်မှာအကြီးအမားဆုံးစိန်ခေါ်မှုတွေထဲမှာတစ်ခုပါဝင်နေဒီရိုဟင်ဂျာမွတ်စလင်တွေရဲ့အရေးနဲ့ပတ်သက်ရင်လက်ရှိဒီရခိုင်ခေါင်းဆောင်တွေရဲ့သဘောထားအမြင်နေအောင်ဘယ်လိုမြင်လဲရှင
်ဟုတ်ကဲ့ဆိုတော့လက်ရှိမှာပေါ့နော်ဒီအရေးနဲ့ပတ်သက်လာပြီဆိုရင်ရခိုင်ဖက်ကလူတွေကလည်းအရင် sensitive ဖြစ်တယ်ပေါ့နော်ဆိုတော့ဒါပေမဲ့ကျွန်တော်တို့ဒီ AA ရဲ့ခေါင်းဆောင်မှုပိုင်းမှာခေါင်းဆောင်မှုဖက်ကလူတွေကိုရဲ့ဒီပြိုရေးဟာပေါ့နော်သူတို့ရဲ့တုံးပြန်မှုတွေကိုကြေတဲ့အချိန်မှာသူတို့ကဒီပဒနာကိုဖြေရှင်းရှင်းတယ်ပြီးတော့ဖြေရှင်းဖို့အတွက်လည်းသူတို့မှလည်းလုံဆောင်ဖို့နေတဲ့အပိုင်းလေးရှိမယ်ပေါ့နော်ဖြေရှင်းရှင်းတယ်သူတို့ကိုယ်တိုင်ကလည်းဒါကိုဒါကိုနေပြီးတော့ဘယ်လိုပြောမလဲစိတ်ထားမှန်မှန်နဲ့ဖြေရှင်းဖို့စူးစမ်းတာလေးတွေ့ရတယ်ဒီဥပမာဒီဘန်လားဒေ့ရှ်ဘက်ကိုရောက်နေတဲ့ရန်ဂျာတွေကိုဒီဘက်ကနေပြီးတော့သူတို့အနေနဲ့ပြန်လာဖို့အတွက်အခြေအနေကိုအဲ့လိုပုံစံမျိုးပြောရဲဟာရှိပေါ့နော်သူတို့လက်ခံပေးဖို့ဆိုတဲ့ဟာတွေသူတို့အနေနဲ့နောက်တစ်ခုရှိရတာကဒီပြဿနာကိုဖြေရှင်းဖို့အတွက်ဒီနိုင်ငံကအဖွဲ့အစည်းတွေကိုလည်းသူတို့နဲ့ပူးပေါင်းဆောင်ရွက်ဖို့ပြောထားဟာတွေလည်းတွေ့ရတယ်ပေါ့
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်ဗျာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေကလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဆက်လန်းတွေ One click ကလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ။2010မှာဆက်ဆိုးရထုတ်ပြန်ခဲ့တဲ့စစ်မှုတမ်းဥပဒေကိုအကောင့်ထဲပေါ်တော့မယ်။အန္တရာယ်သိစစ်ကောင်စီရဲ့အစီအစဉ်ကြောင့်ပြည်တွင်းပြည်ပမှာရက်ရိုက်ခတ်နေပါတယ်။ကမ္ဘာမြေမမီဒီယာမြေခွန်းမှာစောင်းပါရှင်ပြည်သိမ်းနိုင်တဲ့အလိမ္မာတို့ကအခုလိုတင်ဆက်ထားတာကြည့်ကြအောင်ပ
ါ။အားလုံးပဲမင်္ဂလာပါခင်ဗျာ။ဒီတပတ်ကမ္ဘာမြတ်မီဒီယာမြင်ကွင်းကန္တာကနေပြည်သူစစ်မှုထားဥပဒေထုတ်ပြန်ချက်နဲ့ဝေဖန်တုံ့ပြန်တာများအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွင်းနိုင်ပါအခုတလောမီဒီယာတွေမှာလဲဦးစားပေးသတင်းအဖြစ်ဖော်ပြကြဆိုရှယ်မီဒီယာတွေမှာလဲဝေဖန်ဆွေးနွေးကြပြည်သူတွေကြားမှာလဲအထိတ်တလန့်နဲ့စိုးရင်ပူပန်နေကြတဲ့သတင်းကတော့ပြည်သူစစ်မှုထားဥပဒေပြဋ္ဌာန်းတဲ့သတင်းပဲဖြစ်ပါတယ်2010နာအဖခေဗိုလ်ချုပ်မူကြီးတန်းရွှေလက်ထက်ကပြဋ္ဌာန်းခဲ့တဲ့ပြည်သူစစ်မှုထမ်းဥပဒေကို2024ဖေဖော်ဝါရီ10ရက်နေ့ကစတင်အာဏာတည်စေရမယ်ဆိုတဲ့အမိန့်ကိုစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူကြီးမဲအောင်လှိုင်ကလက်မှတ်ထိုးထုတ်ပြန်ခဲ့တာပါတို့တာဝန်ရေးသုံးပါးကိုစောင့်ထိန်ဖို့နဲ့နိုင်ငံတကာကာကွယ်ဖို့အတွက်ဒီဥပဒေကိုရည်ရွယ်ထုတ်ပြန်တာလို့စစ်ကောင်စီကဆိုပါတယ်ဒီဥပဒေအရအမျိုးသားဆိုရင်အသက်18နှစ်ကနေ35နှစ်အတွင်းအမျိုးသမီးဆိုရင်အသက်18နှစ်ကနေ28နှစ်အတွင်းအနည်းဆုံး2နှစ်စစ်မှုမထမ်းမနေရစစ်မှုထမ်းကြရမှာပါဆရာဝန်အင်ဂျင်နီယာဘွဲ့ရပညာတတ်တွေကတော့အမျိုးသားဆိုရင်18နှစ်ကနေ45နှစ်အတွင်းအမျိုးသမီးဆိုရင်18နှစ်ကနေ35နှစ်အတွင်းရှိသူအားလုံးဟာအနည်းဆုံး3နှစ်မဖြစ်မနေစစ်မှုထမ်းကြရမယ်အရေးပေါ်အခြေအနေမှာဆိုရင်5နှစ်စစ်မှုထမ်းကြရမယ်လို့ပြည်သူစစ်မှုထမ်းဥပဒေကဆိုပါတယ်ဘာကြောင့်စစ်ကောင်စီအနေနဲ့ဒီဥပဒေကိုထုတ်ပြန်ရတာပါလဲအာဏာသိမ်းပြီးနောက်ပိုင်းမှာစစ်သားတွေစုဆောင်းနိုင်မှုတည်တည်တသာကျဆင်းလာတဲ့စစ်တပ်ကသူ့ရဲ့လူသားရင်းမြစ်လူအပ်ချက်ကိုဖြည့်ရှင်းဖို့အားထုတ်တဲ့အနေနဲ့ဒီလိုအန္တရာယ်ရှိတဲ့လုပ်ရကိုလှုပ်လာတယ်လို့အမေရိကန်ငြိမ်းချမ်းရေး Institute USIB မှာအပညာရှင်ဖြစ်ဆောင်ရွက်နေတဲ့ဦးရဲမျိုးဟင်းကသူ့ရဲ့ X စာမျက်နှာမှာရေးသားထားပါတယ်
နိုင်ငံရေးလေလာသုံးသက်သူဦးအောင်သူကြီးကတော့အခုလိုဆရာနာတိန်းထားစီမှာဒီဥပဒေထုတ်ပြန်တာမသိတော့ပါဘူးဒီမိုကရေစီအစိုးရအောက်မှာဖြစ်တဲ့ဥပဒေဖြစ်ပါတယ်ပြည်ရင်းစစ်တိုက်နေတဲ့အခြေဖြစ်ပါတယ်ဒီပါရင်လည်းမဟုတ်ပါဘူးဒီဥပဒေဟာတော်တော်လေးပြဿနာရှိတယ်လို့ BBC မြန်မာပိုင်းကပြောကြားခဲ့တာတွေ့ရပါတယ်လည်းရေးလေလာသုံးသက်သူတွေအများစုကတော့စစ်တပ်ဟာတိုက်ပွဲတွေမှာကြာဆုံးသူတွေများလာသလိုလက်လက်ချသူတွေဗတ်ပြောင်းသူတွေလည်းများလာပါတယ်ဒါပြင်နိုင်ငံအလှမ်းမှာစစ်မျက်နှာတွေဖွင့်ထားရတော့တပ်သားလိုအပ်ချက်ကများလာပါတယ်လူတွေကစစ်တပ်ကိုရွံ့ရှာမုန်းတီးလာတော့တက်ထဲလဲမဝင်ကြတော့ပါဘူးဒါကြောင့်အင်အားနည်းလာတဲ့စစ်တပ်ဟာတပ်သားတွေရရှိရေးအတွက်ပြည်သူစစ်မှုထမ်းဥပဒေထုတ်ပြန်ပြီးတော့အမိန့်နဲ့အတင်းအကျပ်စစ်သားတွေစုဆောင်းတာဖြစ်တယ်လို့ယူဆကြပါတယ်ဒီဥပဒေကိုအတင်းအကျပ်အကောင့်ထဲပို့ရင်ဘလို့အကျိုးဆက်တွေဖြစ်လာမလဲဆိုတော့ကိုတက်ထွေးနိုင်ရဲ့အမေကတော့နိုင်ငံရေးဝေဖန်သုံးသက်သူဆရာတန်းစုနိုင်ကဝလုံးသုံးကအခြေအနေမျိုးဖြစ်သွားနိုင်ပါတယ်ပြီးတော့စစ်မှုထမ်းဖို့ကိုနှီးမျိုးစုံနဲ့ရှောင်ကြမှာပေါ့ဗျာလို့ဖြေချခဲ့ပါတယ
်ပြည်သူစစ်မှုထမ်းဥပဒေကိုဗိုလ်ချုပ်အောင်ဆန်းတို့ခေတ်ကလည်းစဉ်းစားခဲ့ကြတယ်လွတ်လပ်ရေးရပြီးခေတ်ဝန်ကြီးချုပ်ဦးနုလက်ထက်1959ခုနှစ်ကလည်းဥပဒေပြဋ္ဌာန်းခဲ့ဘူးတဲ့မဟုတ်လားလို့စောရကတက်သူတွေလည်းရှိပါတယ်ဒါပေမဲ့ရည်ရွယ်ချက်ချင်းကမတူပါဘူးဗိုလ်ချုပ်အောင်ဆန်းတို့ဝန်ကြီးချုပ်ဦးနုတို့ရည်ရွယ်တာကအခြားနိုင်ငံတစ်ခုခုနဲ့စစ်ဖြစ်ခဲ့ရင်ဒါမှမဟုတ်ပြည်ပနိုင်ငံတစ်ခုခုကမြန်မာနိုင်ငံကိုကျူးကျော်လာခဲ့ရင်တုံ့ပြန်ရင်ဆိုင်နိုင်ဖို့ပါအခုလိုပြည်တွင်းစစ်တိုက်ဖို့မဟုတ်တလို့ပြည်သူရွေးချယ်ထားတဲ့အစိုးရတရက်ကိုဖြုတ်ချအာဏာသိမ်းတဲ့စစ်တပ်ကိုအကာအကွယ်ပေးဖို့မဟုတ်ဘူးလို့နိုင်ငံရေးစောင့်ကြည့်လေ့လာသူတဦးကမှတ်ချက်ပေးပါတယ်နယူးယောက်တိုင်းသတင်းစာကြီးကတော့အခုထုတ်ပြန်လိုက်တဲ့ပြည်သူစစ်မှုထမ်းဥပဒေဟာလက်နက်တွေထုတ်ပေးပြီးစစ်တိုက်ခိုင်းဖို့တဲ့လက်နက်ခဲယမ်းတွေရိတ်ခါတွေတဲခိုင်းဖို့ပေါ်တာတွေအဖြစ်သုံးဖို့ဖြစ်နိုင်တယ်မြန်မာစစ်တပ်ဟာအရင်ကလည်းပေါ်တာဆွဲပြီးပေါ်တာတွေကိုမိုင်းထောင်ထားတဲ့နေရာခြုံခိုတိုက်ခိုက်နိုင်တဲ့နေရာတွေမှာရှေ့ကနေတွားခိုင်းခဲ့တဲ့သမိုင်းတွေရှိခဲ့တယ်အခုလေပြည်သူစစ်မှုထမ်းဥပဒေရဆင့်ခေါ်သူတွေကိုစစ်မြေပြင်မှာတိုက်ပွဲတွေမှာလူသားတိုင်းအဖြစ်အသုံးပြုနိုင်တယ်လို့စစ်တပ်ကဝေဖန်သူတွေကပြောတဲ့အကြောင်းဖေဖော်ဝါရီ23ရက်နေ့ကဖော်ပြတဲ့ဆောင်းပါးတစ်ပုဒ်မှာရေးသားထားပါတယ်။အဲ့ဒီသတင်းကိုကြားလိုက်ရချိန်မှာခေါင်းကိုဆင်းနှင်းတယ်လို့ခံစားလိုက်ရတယ်လို့အသက်45နှစ်အရွယ်ဒေါ်သိန်းဟန်ကပြောတဲ့အကြောင်းဒေါ်သိန်းဟန်မှာပြည်သူစစ်မှုထမ်းဥပဒေနဲ့အကျုံးဝင်နေတဲ့တာသမီ3ယောက်ရှိတယ်လို့နယူးယောက်တိုင်းဆောင်းပါးကဖော်ပြထားပါတယ်။အဲ့ဒီဆောင်းပါးမှာပဲပြည်သူစစ်မှုထမ်းဥပဒေထုတ်ပြန်တာနဲ့ပတ်သက်ပြီးနိုင်ငံရေးတက်ကြွလှုပ်ရှားသူရှေ့နေကြီးဦးကြီးမြင့်ကလည်းဒါစစ်တပ်ရဲ့တည်ရရှင်ရေးဖြစ်နေတဲ့အနေအထားကိုပြနေတာပဲ။ဘယ်လောက်အင်အားရှိနဲ့နေပြီးတော့ရှုံးနေနေတယ်။တပ်သားတစ်စုဆောင်မှုဘယ်လောက်ရုန်းကန်နေရတယ်ဆိုတာပြသနေတာဖြစ်တယ်။စစ်တပ်ဟာတကယ့်ကိုဖျို့ဖျဲဖြစ်နေပြီဆိုတာကိုပြသနေတာဖြစ်တယ်လို့ပြောကြားထားတာတွေ့ရပါတယ်။
အမျိုးသားညီညွတ်ရေးအစိုးရကတော့စစ်ကောင်စီရဲ့ပြည်သူစစ်မှုထမ်းဥပဒေကိုကြီးကြပ်ချက်တစ်စောင်ထုတ်ပြန်ပြီးတော့ကန့်ကွက်ထားတာတွေ့ရပါတယ်။စစ်ကောင်စီရဲ့ထုတ်ပြန်ချက်ဟာတရားမဝင်တဲ့ထုတ်ပြန်ချက်ဖြစ်ပြီးတော့ပြည်သူလူထုအနေနဲ့လုံးဝလိုက်နိုင်ရမလို့ပါဘူး။ဒီဥပဒေကြောင့်ပြည်သူလူထုကြုံတွေ့ရမယ့်ဘေးဒုက္ခများလျော့နည်းစေဖို့အမျိုးသားညီညွတ်ရေးအစိုးရအနေနဲ့မဟာမိတ်များနဲ့ပူးပေါင်းပြီးတော့လိုအပ်တဲ့ကာကွယ်မှုတွေ၊ကူညီမှုတွေလှုံ့ဆော်သွားမယ်လို့ NUG ကြီးကြပ်ချက်မှာဖော်ပြထားပါတယ်။ဒါပြင် NUG ကြေညာချက်မှာဆရာနာရှင်စနစ်နဲ့အကြမ်းဖက်ဆဲအုပ်စုကိုအမြင့်ပြတ်ချိန်မုံနိုင်မှသာပြည်သူအသက် OA စီးစိန်လုံခြုံမှုနဲ့လွတ်လပ်မှုအပေါ်အာဓမ္မချိန်ဆောင်မှုတွေကလွတ်မြောက်နိုင်မှာဖြစ်ပါတယ်။ဒါကြောင့်ပြည်သူလူထုအနေနဲ့တော်လိုင်းရဲ့အင်အားစုတွေနဲ့ပူးပေါင်းပါဝင်မှုအရှိန်ကိုပြင့်တင်ကြပါလို့ NUG ကြေညာချက်မှာတိုက်တွန်းထားတာတွေ့ရပါတယ်
။ပြည်သူစစ်မှုထမ်းဥပဒေအပါအဝင်လက်ရှိမြန်မာပြည်သူတွေကြုံတွေ့နေရတဲ့စိုးရိမ်ထိတ်လန့်မှုမလုံခြုံမှုနဲ့ဆင်းရဲဒုက္ခတွေဟာ2021ဖေဖော်ဝါရီ1ရက်စစ်တပ်ကအာဏာသိမ်းမှုရဲ့အကျိုးဆက်တွေကြောင့်ဆိုတာထင်ရှားလာပါတယ်။ဒီအကျိုးဆက်တွေကလွတ်မြောက်ဖို့ဆိုရင်တော့စစ်အာဏာရှင်စနစ်ချုပ်ငင်းဖို့လိုပါမယ်။နိုင်ငံရေးအကဲခတ်တဦးကတော့စစ်ကောင်စီပြုတ်ကျဖို့စစ်အာဏာရှင်စနစ်ချုပ်ငင်းဖို့ဆိုရင်အခုဆင်နွှဲနေတဲ့ဒေါ်လာရေးကြီးအောင်မြင်ဖို့လိုပါတယ်။ဒေါ်လာရေးအောင်မြင်ဖို့ဆိုရင်ဒေါ်လာရေးအင်အားစုတွေကြားစီရေးအရပူပေါင်းဆောင်ရွက်ကြဖို့လိုအပ်တယ်လို့အခြေခံနိုင်ငံရေးသဘောတူညီချက်တွေရရှိဖို့လည်းလိုအပ်ပါတယ်။အမေရိကန်ပြည်ထောင်စုငြိမ်းချမ်းရေးအင်စတီကျူ USIP ကမှတ်ချက်ပေးသလိုပါပဲ ดอลลาร์เองอาจจะดีฮะซึ่งมีเพียงมาไต้หวันหรือปูอาเกาหลีไม่รู้ในงานยี่ยาตูเต็มหัวก็รอเนื้อกุ้ยนี่เลยเอริโอปูบ้าสองยังมุ่งจ้องไต้หวันหรืออาเกาหลีดูในงานยี่ตูเต็มหัวอาเกาหลีเลยจูซ่าจับบุลูบาร์เลยลูกจะมีผิวเจ้าบาร์เลยขมิ้น
ณท้องทะเลนี่ดงอาปะทางเกเรปิดุสมุรังอุบลีโอสะต้องเนจอจามาสิกองซีกาอัตตวนไลปาเรปิอุบลีอาปอจมุจิตันชวยเซงกานีเฉยณท้องทะเลนี่นวยมาลาซามาปะทางเกราบาอุบลีอาเซงคอราเรโกลาเมตจังกาลาอปีมาสะเต็มเวลุสุทาวาเรอะปะเซนตะคูมาลุงอารองนงเนตะลาตะจิงคออยู่สิกองซีกาชิมันทาวาเร แต่ในตัวด้วยหาชาวต่างนู่นที่คอยอยู่เพียงเส้นนี้มาเลยสกังสีเอซีมาฮะเป็นที่นี่เลยเส้นอาวุธเพียงพิบูจูดาลาเพียงไหนมาเลยสกังสองด้วยยิ้มแย้มใจอยู่เลยเส้นอาเนี่ยอันมันสีเลยเอ็งฮะทั้งกูว่ากูจะเปลี่ยนนิดเดียวก็ว่าจะจีจีมามาสีนี้มาเลยพอจะมุ่ยตั้งชัวร์สุดท้ายเอ็งอาวุธยามานั่งเงินลุยสูสีบางเย่ตียากันนู่นที่ตู้เชื่อวุ่นใจอยู่เลยมาเลย ยามาเนี่ยมาลุยงาจะติดตั้งอยู่เสียเจ้าเสียงาติงที่ท้าวจีมันเกล้าวะณท้องนั้นสักคนเนี่ยอาณาเมตย์เงี่ยมารอเสียงาติงชาวต่างเวียนเจมัดจามาเลยอาณาติงหัวลงมารอจะส่งน่ะจะปีละแล้วนั่นชาลาสีเดียมลูกดาวเจ้าเสียงาติงน้องมาปีไหนหรอวะ แต่ยังต้องพูดเพื่อดีบุญเลยอยากท้าเจ้าไม่เปลี่ยนมีเราไว้สัตย์ใจจะเส้นลาลาหูเลยอันนี้เป็นมาเยตุเรดนาลีลาหูเลยอยากตุยอาวาร์เลยสิทธาไปขยี้แต่ยังตียงหูเอียขวัญยานั่งเสกันเลยขวัญยานอาเซทีพีเดมูอยากท้าวาร์เลยแต่ไม่เอริอยากท้าเจ้าเปลี่ยนมีเอาไปเชนงามาไม่เพียงสีนั่งเงาบ่าวทั้งหัวกูจะเปลี่ยนด้วยกันแต่ยังตะคุมาเอียชาวยาจะสีเงาบีเมื่อคุณเนี่ยจุลัยนามาแต่ยังต้องเส้นหูเวียนเจ้าจันสีวาร์เลย สิ่งที่ติดตรงนี้คือการลาดเวงกงยามาลันนัชชาเกเรขลายาเตียนนั้นสังอามาสุยแต่ฝ่ายเอียกูจะต้องเวชีวาร์เลยแต่ยังไงยาท้าจะเปลี่ยนมีบุแต่ถ้าติดอยู่สุสานาโกนิมิโอซงต้องสังยาเขวิเมมาอมิงเกว่าว แต่นี่กูแต่ตอนเด็กกูต้องเช่าทางเวียนเจียนสูนัยมูยาทาราโกลีลาหมู่เรียตียาวาเลยนั่นเราเนี่ยเสียเวียนเนี่ยมาแต่งงานที่แต่ละมาแต่ตอนเด็กทางเวียนเจียนไม่สูนัยเกว่าเลยอะไรสูสานมูเรียมาแต่ปีดูว่าเลยแต่ละเลียงเวียนเจียนปมมันสีนี่เกว่าเลยอะไรลูกเจนุเรียมาปีดูสมูเรียนอุบลีโกแต่ตัวนายตาบ้า
Telegram Lumukonya Samina Malay Shuzana Mavi. View your Telegram Samina Lisa t.me/BurmeseViewingNewsMa. Join up your Chaser Lightane. Today out the Renuku, plenty day net the planet Yashina Mava. View your Telegram Day when Samyanaga. View your Burmese Renamine. Blue Mark, Abiala Malipa, 3 pieces in my ship. View your Drene, be that we see Miazon Pepunambo, a Saint Josani Mare.
คุณเราดูเรื่องนี้ด้วยกันนะท่านเจ้ามาจะมาพิมพ์มาเบี้ยจ่ายด้วยกันมาเอ๊ะแต่ในจังหวะสุสีเต็มยาท่าบ้านเองเดี๋ยวเนี่ยแก ှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံနေနေဖြစ်ပါစေတော်ရရှိများရှင်။ VOE ကိုရေးလာတဲ့တော်ရရှိနေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးစာတွေတော်ရရှိနေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်။အခုအရင်ဦးဆုံးတော်ရရှိနေရဲ့မှတ်ချက်တွေနဲ့စာချင်ပါတယ်။အမြင့်ဆိုတဲ့တော်ရရှင်ကစာတူတူလေးရေးလာပါတယ်။ Messenger ကနေစာရေးလာတာအမြဲတော့ထောင်မြစ်တာရွှေတုမကပါတဲ့။ဟုတ်ကဲ့ပါရှင်။ကျေးဇူးအထူးပါနော်။ဘေးကင်းကျန်းမာပါစေလို့ဆုတောင်းပေးပါရစေ။အခုတော့ဒီတလောက်မြန်မာပြည်သူတရေလုံးရင်ပူစိတ်တော်ကအကြီးကျယ်ရောက်နေရတဲ့ကိစ္စတစ်ခုနဲ့ပတ်သက်ပြီးတော့တော်ရရှင်တွေကိုယ်ပိုင်ထင်မြင်ယူဆချက်တွေရေးလာတဲ့စာတွေကိုဖော်ပြပေးတော်ပါမယ်။လူလူတရက်လုံးရင်ပူနေတယ်ဆိုတော့တော်ရရှင်နေတိလောက်ပြီးထင်ပါရဲ့နော်ဟုတ်ပါရဲ့မြန်မာနိုင်ငံမှာနိုင်ငံသားတွေပဲဖြစ်မနေစစ်မှုတမ်းရမယ်ဆိုတဲ့ကိစ္စပါဒီမှာတော်ရရှင်တယောက်ကငရဲပြည်မှာပေးစာ sorry မြန်မာပြည်မှာပေးစာဆိုတော့မြန်မာပြည်ကိုငရဲပြည်နဲ့တင်စားပြီးရေးလာတဲ့စာကိုဖော်ပြပေးစင်ပါရဲ့
ကျွန်တော်ကဘာမှတုံးစားလို့မရတော့တဲ့သတို့မဟာသတိသူမအောင်ပန်းမှာမင်္ဂလာပါ VOA လို့နှုတ်ခွန်းဆက်တာဘူးလဲအရင်ကုန်ခန်းနေပါပြီဘာလို့အရင်ကုန်ခန်းနေလဲဆိုတော့ကုန်စည်နှုန်းကမိဘဂျေဇူးမြစ်မှုတောင်ထက်ကြီးမားနေလို့ပါစစ်မှုမထမ်းမနေရဆိုတဲ့ဥပဒေအကြောင်းနဲ့ပတ်သက်ပြီးတော့ကျွန်တော်ရဲ့သဘောထားကို VOA ကတဆင့်စစ်ကောင်စီကိုပြောပြပေးပါကျွန်တော်ကစစ်မှုလည်းထမ်းကျင်ပါတယ်စစ်ထဲလည်းဝင်ကျင်ပါတယ်ဗိုလ်ချုပ်မှုကြီးယာရူးကိုတခါတည်းရမယ်ဆိုရင်ပေါ့လေဂျေဇူးကျင်ပါတယ် VOA 1.2 1.3 အားလုံးကျမ်းမာနေကောင်းကြပါစေမြန်မာပြည်ကြီးလည်းအမြန်ငြိမ်းချမ်းပါစေဗျာ
ပေးစုနဲ့ပြေးကြပါစေနော်ဟုတ်ကဲ့သရုံးမဟာသီရိသူဓမအောင်မတန်းရှင်ဘိုးချုပ်မှုကြီးရာတို့ရပြီဆိုရင်လဲစာရေးပြီးတော့ပြောပြပါအောင်ဥမာချင်ပါရေနော်ဒါဖြင့်တော်ရှင်တခုတ်ကူကကိုမျိုးကတော့
စာမရေးဖြစ်တာလဲကြာပေါ့ကျွန်တော် VOA ကိုတော့အမြဲလိုလိုနားထောင်ဖြစ်နေပါတယ်အခုလဲအိတ်မပြောလို့မြန်မာနိုင်ငံရဲ့လက်တလောအလှုပ်ခတ်ဆုံးစစ်မှုမထမ်းမနေရဥပဒေပြဋ္ဌာန်းချက်ဆိုတာကြီးအပေါ်ဘလို့မှလက်သင့်ခံနိုင်စရာမရှိတဲ့အတွက်ရင်ဖွင့်ရတဲ့သဘောပါဗျာအမှောင်မိုက်ဆုံးညတွေကိုဖျက်ဆီးနေရတယ်လို့အော်မြန်မာပြည်မှာလူဖြစ်ရတဲ့ဒုက္ခရဲ့အစင်းရဲဆုံးအကြောင်းတရားတွေကိုပြောလို့တောင်ကုန်နိုင်ပွဲရာမရှိတော့ပါဘူးဗျာခုတော့လေမျော်လင့်ရှင်သန်ခြင်းမှာလွတ်လပ်မြတ်တာတဲ့ဘဝရဲ့အတိတ်ပဲရှိခြင်းတွေကသာအမြန်ဆုံးရရှိနိုင်ပါစေလို့ဆုတောင်းရင်း VOA Wine.da အားလုံးလည်းပျော်ရွှင်ချမ်းမြေ့ကြပါစေခင်ဗျာ
ပကောက်ခုကကိုမျိုးဖြစ်ပါရင်ဒီတော့ရှင်ကအမောင်မိုက်ဆုံးညတွေကိုဖျက်ဆီးနေရပါတယ်ဆိုလို့မမြဲတဲ့နေရာမှာသဘောတရားရရှင်တော့အမောင်ဆိုတာလည်းအမြဲတမ်းရေရှည်တည်တတ်မဲ့အရာမဟုတ်ပါဘူးနော်အမောင်လို့ရင်တော့သေးကြတာအမောင်လို့ရင်ရောင်နေလာပြီးတော့အလင်းရမှာဖြစ်ပါရဲ့နော်အဲ့ဒါတော့ရှင်တယောက်ကတော့ကျေးဇူးပြုပြီးတော့ကောင်းနာမည်လေးခြံထားပေးပါခင်ဗျာဆိုပြီးတော့စာရင်းနေကြတော့ရှင်စာရှိရှိတစ်ဆောင်ရေးလာတာပ
ါမပြောမပြီးမတီးမမီဆိုတဲ့ဇကပုံလေးရှိနေလို့သာတကယ်ကိုပြောကိုမပြောချင်ပါဘူးUN ဆိုတဲ့ကုလသမဂ္ဂကြီးပေါ့ဗျာအကြမ်းဖက်မြန်မာစစ်ကောင်စီက3နှစ်ကျော်နေစဉ်နေတိုင်းစစ်ရာဇဝတ်မှုလူမျိုးရုံးတပ်ဖြတ်မှုတွေလူအခွင့်အရေးချိုးဖောက်မှုတွေပက်ပက်ဆက်ဆက်ရိုးရိုးမှမှကျူးလွန်နေတာပါဗျာဗီဒီယိုမှတ်တမ်းတွေဂျိုဒူးဓာတ်ပုံတွေအခင်းဖြစ်ရာဒေသခံမျက်မြင်ထွက်ဆိုချက်တွေတက်သည့်အချက်အလက်အများကြီးလည်းရှိနေတာပါဗျာအဲ့ဒီလိုအခြေအနေကိုတော့မှအာတူးပြီလည်းအခုထိဝင်မလာပါဘူးကိုကတောင်းဝန်မခံတောင်းဝန်မယူလှည့်လျူရှုပြီးတောင်းဝန်မဲ့လုပ်နေလို့နိုင်ငံတကာရာဇဝတ်ခုံရုံး ICC ကိုလွှဲပေးလာဆိုတော့လေအခုတိလွှဲမပေးသေးပါဘူးအတော်လေးတော့ခက်နေပါပြီဗျာအဲ့ဒီလို UN ကတောင်းဝန်မကြည့်လို့လေအကြမ်းဖက်မြန်မာစစ်တပ်က UN တကဗိတ်စီဝေးလုပ်နေတော့မှပဲကရားပြည်ကဂရင်းနီကလေးစာတင်ချောင်းကိုဂျက်တိုက်လျင်နဲ့ဘုံကျဲတပ်ဖြတ်ပြလိုက်တာကြည့်ရင်အကြမ်းဖက်စစ်တပ်ကမင်းတို့ UN နဲ့နိုင်ငံတကာကိုငါတို့ကမထင်မဲ့မြင်စော်ကားမော်ကပြုတ်လိုက်တဲ့ပုံစံပဲလीဗျာ UN အစည်းအဝေးတိုင်းမှာမြန်မာပြည်သူတွေခံစားနေရတဲ့ဆေးရဇဝတ်မှုလူမျိုးရုံးတပ်ဖြတ်မှုလူအခွင့်အရေးချိုးဖောက်ခံရမှုကျူးလွန်နေတဲ့လက်တွေ့မြေပြင်အခြေအနေမှန်တွေတင်ပြတောင်းဆိုနေတဲ့ဦးကျော်မိုးထွန်းတို့ Tom Andrew တို့ကိုလည်းနည်းနည်းလေးတော့သနာကြပါဦးဗျာအခုပိုဆိုးလာတာကစစ်မှုထမ်းဥပဒေဆိုပြီးလူငယ်တွေအကုန်လုံးတတဲဆွဲသွင်းပြီးတော့အလုံးရင်နဲ့ပြည်သူအချင်းချင်းလူသက်ပွဲကြီးကျင်းပဖို့စိုင်းမြင်လာပြန်ပါပြီ။ပြည်ပကျူးကျော်ရန်တိုက်စရာလည်းမရှိပါဘူး။ပြည်သူအချင်းချင်းနားလေပါရဲ့အုပ်စုဖွဲ့လူသက်ခိုင်းနေတာပါဗျာ။ Nanganagaro, you and Ua are to be when Bogaro a chain thinly below Pyorama Tedo, no Johnny Bobby. Nanganane, you and Jiro Baga, Lulujin, Gojin Sajabombia. Nomabi do the year at the go, Dambo Tare, so ye are to be go a mere loopiva. I see Nanganagas Yazubu Konyongani, a Jamfes Segon on the go, a Mianzo, the Yasu Pansi Pijaro Valabia. Let by Jimmy Van Elo Tama Maribia. BOA, Jesu Temare.
Okay, di dorasin biolumio, simura uresu, biolumeri, a colon, tate, sweat apio, a lonely and a pidu chinchin, Luda boy, chimbao, sign pinni babi. Dima piva, tujo, and dicea, lem, she will be are. Do ye dora, hope I know. Nayanre, lo at chetown, simutan cane, piva, tujo, and dicea, she busura, mammae. Kwawa, Nayanre, lo at chetown, simutan cane, urine, Nayanre, she is, rumele. အဲ့ဒီနိုင်ငံတွေကဒီသရရှင်ပြောသလိုမျိုးပြပရင်ရှိရှိဒါမှမဟုတ်ရင်လေပြမစစ်တဲ့အရာကိုရှော့ချထားနိုင်အောင်လို့စစ်မှုထမ်းတဲ့စစ်သားတွေအားကိုယူပြီးတော့စစ်အင်အားဖြစ်တဲ့နိုင်ငံမျိုးတွေအလဲကျစစ်မှုထမ်းခိုင်းတာဖြစ်ပါတယ်နော်မြန်မာနိုင်ငံမှာကတော့အခုခေတ်အချိန်ကာလမျိုးမှာစစ်မှုထမ်းခိုင်းနိုင်တာကပြည်ရင်းစီးပြည်ပခတ်မှာအသုံးပြုမှာကျင်းတယ်လို့စောင့်ကြည့်ခဲ့ကြတွေဝေဖန်သုံး တော်ရှင်ရဲ့ရင်ဖွင့်စာတွေကိုဆက်ပြီးတော့ဖော်ပြပေးခြင်းပါတယ်တိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်နဲ့ချင်းအဆက်အသွယ်မရလို့ပါဆိုတော့တော်ရရှင်တယောက်စာရေးလာတာကိုဖော်ပြပေးခြင်းပါတယ
်မင်္ဂလာပါ VOA ကျွန်တော်တို့ချင်းပြည်နယ်ပလောက်ဝါမြို့မှာဖုန်းလိုင်းပိတ်နေတာတလားရှိပါပြီဇန်နဝါရီလ9ရက်ကနေဖုန်းလိုင်းပိတ်နေတာလေအဆက်အသွယ်လည်းမရလို့စိတ်ပူနေရတာညညဆိုအိတ်လို့မပြောဘူးဗျမိသားစုတွေစိတ်ပူပါနေတာလိုင်းပေါ်မှာကစကားဆစခန်းအေးအေးသိမ့်ပိုက်တာကြားတယ်ဖုန်းလိုင်းကတော့မဖွင့်သေးဘူးကျွန်တော်မိမနဲ့တမီးနှစ်ယောက်အတွက်စိတ်ပူလို့ VOA ကနေတဆင့် AA ခေါင်းဆောင်တွေကိုဖုန်းလိုင်းဖွင့်ပေးပါလို့တောင်းဆိုချင်ပါတယ်ကျေးဇူးတင်ပါတယ် VOA
ဒီတော်ရရှင်ကတော့ပြီးခဲ့တဲ့နှစ်ပတ်လောက်ကရေးလာတဲ့စာဖြစ်တဲ့အတွက်ကြောင့်မလို့အခုစာဖော်ပြပေးတဲ့အချိန်မှာတော့အခြေအနေကပြောင်းလဲကောင်းပြောင်းလဲနိုင်ပါရဲ့နော်ဒါမဲ့အခုလိုမျိုးစည်ရေးပြည်ပခဖြစ်ပြီးဆိုရင်ဂျာရီကပြည်သူတွေအထိနာရတာမလို့အဝေးရောက်မိသားစုတွေလည်းအခုလိုမျိုးပူပန်နေကြရတာဖြစ်ပါတယ်တော်ရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှနေရက်ချင်ပါတယ်ရှင်တော်ရရှင်ရဲ့အားလုံးပုံမကောင်းမှုအဆင်ပြေတဲ့နေ့ရက်တွေအမြန်ဆုံးရောက်ရှိနိုင်ပါစေလို့ဆန္ဒပြုပါတယ်ရှင်ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ချင်းချင်းယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bami@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း view bami news ဆိုရယ် view မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ပြည်မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွင့်နေပါလိမ့်ရှင်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ပြည်မြန်မာပိုင်းတော်ရရှင်နေရဲ့ဝေဖန်ကြံပေးစာတွေပြင်ဖွင့်စာတွေနဲ့ဒေသချင်းတောင်းဝါတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးဆောင်များအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါသေး။ရေဒီယိုကနေဖန်ယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြီးတော့လည်းထုတ်လွှင့်ပေးနေသလို View မြန်မာဝိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြီးတော့လည်းထုတ်လွှင့်ခြင်းနဲ့တပြိုင်နက်တည်းတိုင်းရိုင်းနားဆင်နိုင်ပါသေး။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို View ရဲ့ Internet စာမျက်နှာနဲ့ဖုန်းပေါ်က View App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါသေး။ကျမတို့ရဲ့ VOA app နာမည်က VOA Bamis ဖြစ်ပါတယ်။ကျမတို့ရဲ့ internet စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်တွေအားလုံးဒေးရန်တွေရဲ့ကင်းရှင်းရွှင်လန်းခြင်းတွေကြပါစေရှင
်။အခုတော့ကမ္ဘာတစ်ဝှမ်းထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါဦးမယ်။အင်ဒိုနီးရှားနိုင်ငံသမ္မတရွေးကောက်ပွဲမှာချစ်သူများနေ့ကိုမှကျင်းပခဲ့တာပါ။ပါတီကျွမ်းမှာရှိတဲ့မဲယိုတခုဟာအသေးပုံဘောလုံးပန်းရောင်တွေချောကလက်တွေတရားလုံးတွေနဲ့မဲဆန္ဒရှင်တွေကိုကြိုဆိုခဲ့ပါတယ်။ 今天来看到的话你别那是东北角系的一条苗线崩山流的库没去山在大江内里的地上比给你个把马丹三年出来把的第六个把的拉出家的在那里有过年年的马克皮推路啊电视塔把的
ဒီဘက်ဖေဖော်ဝါရီလ14ရက်ဗလန်တိုင်းစေးချစ်သူများနေ့ကကျင်းပခဲ့တဲ့အင်ဒိုနီးရှားနိုင်ငံသမ္မတရွေးကောက်ပွဲမှာဘာလီကျွန်းမှာရှိတဲ့မဲယုံတစ်ခုဟာအသေးပုံဘောလုံးပန်းရောင်တွေချောကလက်တွေတခြားလုံးတွေနဲ့မဲဆန္ဒရှင်တွေကိုကြိုဆိုခဲ့ကြပါတယ်။အမှတ်26တန်ဂျွန်ဂန်စရီမဲယုံကအမျိုးသမီးဝန်ထမ်းတွေအားလုံးဟာပန်းရောင်ရိုးရာဝတ်စုံတွေကိုဝတ်ဆင်ခဲ့ကြပြီးမဲပေးပြီးတဲ့သူတိုင်းကိုချောကလက်နဲ့တခြားလုံးတွေပေးခဲ့ကြတာပါ။အခုလိုလှုပ်ဆောင်တဲ့အတွက်မဲပေးရတာပျော်စရာကောင်းလာတယ်လို့ပထမဦးဆုံးအချိန်မဲပေးခွင့်ရသူနီကိုမန်ကပြောပါတယ်ချစ်သူများနေ့မှာကိုကြိုက်တဲ့သူကိုမဲပေးခွင့်ရတာဟာချစ်ချင်းမေတ္တာကိုဖော်ပြခွင့်ရတာပဲလို့တခြားမဲဆန္ဒရှင်တူဖြစ်တဲ့ Agnes Subrata ကလည်းပြောပါတယ်ကမ္ဘာတတိယအကြီးဆုံးဒီမိုကရေစီနိုင်ငံဖြစ်တဲ့အင်ဒိုနီးရှားနိုင်ငံမှာလက်ရှိသမ္မတဂျိုကိုဝီဒိုဒိုနေရာကိုဆက်ခံမဲ့သူကိုရွေးနေတာဖြစ်ပြီးကမ္ဘာအကြီးဆုံးနဲ့အရှုပ်ထွေးဆုံးရွေးကောက်ပွဲကိုတရက်တည်းအပြီးကျင်းပတာလည်းဖြစ်ပါတယ်။အင်ဒိုနီးရှားလူဦးရေတန်း290ကျော်မှာလူဦးရေတန်း200ကျော်လောက်ကမဲပေးခွင့်ရှိတာလည်းဖြစ်ပါတယ်ရှင်။
ထိုင်းနိုင်ငံအရှေ့ပိုင်းချုံမူရီခရိုင်မှာချစ်သူများနဲ့အထိမ်းအမှဖြစ်ဂျုံတွဲကိုတွဲဟာဆင်တွင်စီးပြီးမင်္ဂလာဆောင်ခဲ့ကြပါတယ်။မင်္ဂလာပွဲမှာထိုင်းရိုးရာဝတ်စုံတွေဝတ်ဆင်ထားကြပြီးကပြဖြောဖြေသူတွေရဲ့နောက်မှာဆင်တွင်နဲ့စီတန်းလှည့်လည်ခဲ့ကြတာပါ။လုံလုအပူပိုင်းဥယျာဉ်ကြီးထဲမှာကျင်းပတဲ့ဒီမင်္ဂလာပွဲမှာဒေသခံတာဝန်ရှိသူတို့ကတက်ရောက်ပြီးအသီးမှတ်ပြုလက်ထပ်စာချုပ်လက်မှတ်ရေးထိုးခဲ့ပါတယ်။ဆင်တွင်နဲ့အခုလိုရိုးရာမင်္ဂလာဆောင်ပွဲကျင်းပတာဟာထိုင်းနေအတွက်ရှေးရခင်ကလေးကအမျက်တနိုးတံပိုးထားတဲ့ထုံတဲ့အစဉ်လာတစ်ခုဖြစ်တယ်လို့မင်္ဂလာဆောင်ခဲ့သူသတို့သမီးတို့ဦးကပြောပါတယ်ခင်ဗျာ
ကမ္ဘာတစ်ဝန်းနိုင်ငံပေါင်းစုံမှာပုံစံပေါင်းစုံနဲ့ချစ်သူများနေကိုဆင်နွှဲခဲ့ကြပေမဲ့လေအိန္ဒိယနိုင်ငံမှာတော့ချစ်သူများနေချင်းပါတာကိုအနောက်တိုင်းယဉ်ကျေးမှုလွှမ်းမှုတွေဆိုပြီးကန့်ကွက်ဆန္ဒပြကြသူတွေလည်းရှိပါတယ်အိန္ဒိယနိုင်ငံတောင်ပိုင်းHyderabad မြို့မှာဟိန္ဒူအမျိုးသားစစ်သွေးကြွအဖွဲ့ဝင်တွေကချစ်သူများနေအထိမ်းအမှတ်ကပ်ပြားတွေကိုမိရှုဆန္ဒပြခဲ့ကြပြီးတော့2019ခုနှစ်ကအသေးခံကားဘုံခွဲအတိုက်ခိုက်ခံခဲ့ရတဲ့ကိစ္စကိုသတိရအောင်မေ့နေတာကပိုကောင်းတယ်လို့ပြောကြားခဲ့ကြပါတယ်။ဖေဖော်ဝါရီလ14ရက်2019ခုနှစ်တုန်းကကက်ရှမီးယားဒေသမှာရှိတဲ့ရဲစခန်းတစ်ခုကိုစစ်သွေးကြွတဦးကအသေးခံကားဘုံခွဲတိုက်ခိုက်ခဲ့ပြီးအဲ့ဒီမှာရှိတဲ့ရဲအယောက်40သေဆုံးခဲ့ရပါတယ်။အချိန်ထဲမှာပဲအိန္ဒိယနိုင်ငံမြောက်ပိုင်းမှာရှိတဲ့နာမည်ကျော်အချစ်ရဲ့သင်္ကေတတစ်ခုဖြစ်တဲ့ Taj Mahal ကုဗိမာန်ကြီးမှာတော့ချစ်သူများနေမှာလာရောက်လက်ပတ်ကြတဲ့စုံတွဲတွေကမ္ဘာလက်ခီးသွွားတွေနဲ့စီကားနေပါတယ်ရှင
်။ဒီသင်းနိုင်ငံသားတယောက်ဟာအမြင့်ပေ23ပေတော့ရှိတဲ့ Eiffel မြောင်စင်ပုံစံတူတစ်ခုကိုမီးကျစ်ဆန်တစ်သားကြောင်းလေးတွေနဲ့တည်ဆောက်ပြီး Guinness ကမ္ဘာမှတ်တမ်းဆန်ချိန်တင်လိုက်ပါတယ်။ Lebanon နိုင်ငံသား Tufi Taha2009ခုနှစ်ကလေးကတင်ထားတဲ့အရင်စံချိန်ဖြစ်တဲ့22ပေကျော်ကိုချိုးသွားနိုင်တာပါ Richard Plough ဆိုသူကဒီမျောစင်ကိုတိဆောက်ဖို့အတွက်အချိန်10နှစ်ကြာယူခဲ့ရပြီးတော့ကနဦးမှာတော့ Guinness ကမ္ဘာစံချိန်အဖွဲ့ကသူ့မျောစင်ကိုအတိမတ်ပြုဖို့ဖယ်ချခဲ့တာပါအကြောင်းကတော့သူအသုံးပြုခဲ့တဲ့မီးကျစ်ဆန်သစ်သားကြောင်းလေးတွေဟာအပြည့်မှအလွယ်တကူဝယ်လို့မရဘူးဆိုတဲ့အကြောင်းပြချက်နဲ့ပါ Richard Plough အနေနဲ့မီးကျစ်ဆန်သစ်သားကြောင်းလေးတွေရဲ့ထိတ်မှာရဲမပါတဲ့တည်သားအကြောင်းလေးတွေကိုထုတ်လုပ်သူစီကနေတီးတက်မှယူခဲ့တာပါသူ့ရဲ့အကြောင်းပြချက်ကတော့ထိတ်ကရမ်းပါတဲ့အပိုင်းကိုဖျက်ရတာအချိန်ကုန်တာကြောင့်ပါဒါပေမဲ့လည်း Guinness အဖွဲ့ကသူတို့တေးချာမစင်စားပေးမိတဲ့အတွက်ဆိုပြီးဆုံးဖြတ်ချက်ကိုပြန်ပြင်ပြီးတော့ဒီမျောစင်ကိုမီးကျစ်ဆန်တည်သားအကြောင်းလေးတွေနဲ့ဆောက်လုပ်သမျှထဲမှာအမြင့်ဆုံးအဖြစ်အတိမတ်ပြုပေးခဲ့ပါတယ်အချိန်10နှစ်ကြာအတွင်းနိုင်ပေါင်း 4,200 ကျော်သစ်သားမီးကျစ်ဆန်ပေါင်း 86,000 နဲ့ကော်အလေးချိန်ပေါင်း 23 ကီလိုဂရမ်ကိုအသုံးပြုပြီးတည်ဆောက်ခဲ့တာပါခင်ဗျာ
ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ VOA Internet စာမျက်နှာမှာစာသားနဲ့လည်းဖတ်ရှုနိုင်ပါတယ်
အမေရိကန်ဆိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
။ဖေဗရီလရဲ့တတိယမြောက်တနင်္လာနေ့မှာအမေရိကန်ပြည်သူလူထုဟာသမ္မတများနေ့ကိုကျင်းပကြပါတယ်။မျက်မှောက်ခင်မှာတော့ဒီနေ့ဟာအမေရိကန်သမ္မတဖြစ်တာဝန်ထမ်းဆောင်ခဲ့သူအားလုံးကိုဂုဏ်ပြုတာဖြစ်ပြီး သူတို့ဖြင့်မွေးနေ့အဖြစ်ဆေးရတာချားတဲ့ဖေဗရီ22ရက်နေ့ပွားသမရဂျော့ရှ်ဝါရှင်တန်နဲ့ဖေဗရီ3ရက်နေ့ပွားအေဗရာဟန်လင်ကွန်းကိုဂုံပြုကျင်းပတာလည်းဖြစ်ပါတယ်။ဒါပေမဲ့ကနအူးအခမ်းအနားတွေနဲ့နောက်ပိုင်း1900ခုနှစ်တခုနှစ်မှာအားလိုက်ရဖြစ်တရားဝင်အသိမှတ်ပြုချိန်မှာဝါရှင်တန်ရဲ့မွေးနေ့နာမည်ကိုသမရများနေ့အဖြစ်ပြောင်းလဲလာမျိုးမရှိသလိုလင်ကွန်းအမတ်တရကျင်းပတာမျိုး ယ်။ George Washington ဟာ British Empire စီကနေလွတ်လပ်ရေးအရာယူခဲ့တဲ့ American တော်လှန်ရေးတပ်ပွဲဝင်တပ်ကိုဦးဆောင်ခဲ့သူဖြစ်ပါတယ်။သူ့ရဲ့အမည်နာမဟာ American သမိုင်းမှာအလွန်အလွန်ကိုကြော်ကြားဩဇာတိကမှကြီးသူဖြစ်ပါတယ်။သူ့ရဲ့မွေးနေ့ကိုအထိမ့်မှဂုဏ်ပြုကျင်းပခဲ့တဲ့ပထမဆုံးမှတ်တမ်းကိုတော့ Philadelphia မြို့နဲ့မဝေးလှတဲ့ Valley Forge လို့ခေါ်တဲ့ American တော်လှန်ရေးတပ်ရဲ့ဆောင်းရာသီအခြေစိုက်စခန်းမှာ1928ခုနှစ်ကကျင်းပခဲ့တာဖြစ်ပါတယ်။အဲ့ဒီအချိန်တုန်းကစစ်ဘင်ခရာတိခတ်သူတွေဟာစခန်းရှင်မှာဂီတဖျော်ဖြေပွဲတွေကျင်းပခဲ့ကြတာပါ George ဘရင်တွေအဆက်ရစရာဖြစ်စတင်ခဲ့တယ်လို့နောက်ပိုင်းမှာ George Washington ကဒီအခမ်းအနားနဲ့ပတ်သက်ပြီးပြန်ပြောင်းပြောခဲ့မှုပါတယ် Washington ကိုယ်တိုင်ကတော့ဒီလိုဂုဏ်ပြုပွဲတွေအခမ်းအနားတွေကျင်းပတာမျိုးကိုတိတ်ပြီးလိုလားခဲ့သူတော့မဟုတ်ပါဘူးဒါပေမဲ့လူပုဂ္ဂိုလ်တဦးချင်းကိုစုစည်းနိုင်ပြီးနိုင်ငံသစ်ရဲ့ကောင်းကျိုးအတွက်လက်တွဲလှုပ်ဆောင်လှုံ့ဆော်ပေးနိုင်ဖို့လိုအပ်ချက်ကိုသူကောင်းကောင်းနားလည်ခဲ့ပါတယ်။အမေရိကန်လူထုဟာဝါရှင်တန်ရဲ့မွေးနေ့ကိုသူကွယ်လွန်ခဲ့တဲ့1899ခုနှစ်နောက်ပိုင်းနှစ်တွေမှာတော့အလွတ်တဘောစတင်ကျင်းပလာကြပါတယ်။1889ခုနှစ်မှာတော့ဖေဗရီလဟာနိုင်ငံတော်အားလည်းရဲ့အခါသမယဖြစ်လာပြီးဖေဗရီလရဲ့တက်တက်မြောက်တနင်္လာနေ့ကိုတရားဝင်ပြောင်းရွှေ့ဂုဏ်ပြုကျင်းပတဲ့ဥပဒေကိုတော့1921ခုနှစ်မှာစတင်အသက်ဝင်ခဲ့ပါတယ်။ဝါရှင်တန်ဟာနိုင်ငံရဲ့အမြင့်ဆုံးယာရုနေရာမှာသူ့နောက်ပိုင်းတာဝန်ထမ်းဆောင်ခဲ့ကြတဲ့သမရတိုင်းအတွက်စာနမူနာပြုလိုက်သူဖြစ်ပါတယ်။သူဟာအမေရိကန်ပြည်ထောင်စုဆိုတဲ့ငယ်ရွယ်နှုတ်ပြတဲ့နိုင်ငံတစ်ကိုမွေးဖွားပေးခဲ့ကဗနာအေးအဖြစ်နဲ့ခိုင်မာတည်ငြိမ်တဲ့ခြေလှမ်းချပေးနိုင်ခဲ့သလိုကနဦးကြုံတွေ့ခဲ့ရတဲ့အခက်အခဲတွေကိုကျော်လွှားကတည်ငြိမ်ပြီးဒီမိုကရေစီနီးကျတရားဥပဒေစိုးမိုးတဲ့အစိုးရတရက်ကိုလှင်လင်းမြန်မြန်နဲ့ပဲဦးဆောင်ပေးနိုင်ခဲ့ပါတယ်။သမရယာရုဖြစ်၄နှစ်တတန်2ကြိမ်တာဝန်ထမ်းဆောင်ပြီးမှလည်းသူ့သဘောဆန္ဒအလျောက်ယာရုကနေနှုတ်ထွက်ကာရွေးကောက်ခံရတဲ့ခေါင်းဆောင်တစ်ထံငင်းငင်းချမ်းချမ်းပဲအာဏာလွှဲပြောင်းပေးခြင်းအပြင်လည်း George Washington ဟာအနာဂတ်သမရအားလုံးအတွက်အရေးကြီးတဲ့စာနမူနာတစ်ရပ်ကိုချမှတ်ပေးနိုင်ခဲ့သူဖြစ်ပါတယ်။
အမေရိကန်ဆိုးရရဲ့သဘောထားအမြင်အားဖို့ကိုတင်ပြလို့ပြပါပြီ
။ UA ရုပ်သားကနေဆက်လက်အတန်းတွေတွေပါတယ်။အခုကြာရှိနေတဲ့အချိန်မှာသတင်းအကျဉ်းချုပ်ကိုပြောပြပါဦးမယ်။ပါလက်စတိုင်းကနေအဖြစ်အသိမှတ်ပြုရေးအတွက်အမေရိကန်ပါဝင်နိုင်ငံတကာရဲ့တောင်းဆိုချက်ကိုအစ္စရေးကတင်းငွေနေမှာပယ်ချလိုက်ပါတယ်။အဲ့ဒီသဘောတူညီမှုမျိုးကိုစစ်စစ်ညှိနှိုင်းမှုနဲ့သာရနိုင်မယ်လို့လည်းပြောပါတယ်။ပါလက်စတိုင်းရဲ့နိုင်ငံတကာတောင်းဆိုချက်ကိုအစ္စရေးကပြတ်ပြတ်သားသားပယ်ချတယ်လို့လည်းအစ္စရေးအစိုးရဖွဲ့ကြေညာချက်မှာဖော်ပြထားတာပါ။ဂါဇာဒေသမှာအစ္စရေးနဲ့ဟားမတ်တို့စစ်ပွဲဟာငှားလာတဲ့ရောက်လာတဲ့အတွက်အမေရိကန်နဲ့တခြားနိုင်ငံတွေကတိုက်ပွဲတွေအဆုံးသတ်လို့ပြီးပါလက်စတိုင်းနိုင်ငံထူထောင်ဖို့တောင်းဆိုလာကြတာဖြစ်ပါတယ်။ပင်လယ်ဒီထဲမှာတော့ဟူစီတပုံတွေတိုက်ခိုက်တာကိုကာကွယ်ဖို့အမေရိကန်တပ်ဖွဲ့တွေကာကွယ်ရေးဆိုင်ရာတိုက်ခိုက်မှု၅ကြိမ်အောင်မြင်စွာပြုလုပ်ခဲ့တယ်လို့အမေရိကန်ပင်တဂွန်စစ်ထောင်တဲ့ကြောင့်တင်းငွေနေမှာပြောပါတယ်။စန္ဒဒေသစံတော်ချိန်ညနေ3နာရီကနေ7နာရီကြားပြစ်ခတ်တိုက်ခိုက်ခဲ့တာဖြစ်တယ်လို့လည်းအမေရိကန်စစ်ဘက်ကဆိုပါတယ်။တိုက်ခိုက်မှု၅ကြိမ်ထဲမှာအောက်တိုဘာလကလည်းကဆိုလို့ရှိရင်ဟူတီတို့ရဲ့ UUV ပေါင်းသူမဲ့ရေအောက်သင်းမောင်းကိုပြစ်မှတ်ထားတဲ့တိုက်ခိုက်မှုတွေပေါဝင်တယ်လို့အရှေ့လက်ပိုင်းအမေရိကန်စစ်ကုကဲရေးဌာနချုပ်ရဲ့ပြုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ။ဒီရေရုပ်တရားမနက်ပိုင်းအစီအစဉ်ကတော့ဒီလောက်ပါပဲခင်ဗျာဒီနေ့တနင်္လာမနေ့အစီအစဉ်ထုတ်လို့ရမှုကကိုရဲမောင်ဖြစ်ပါတယ်အခုစီစဉ်ကိုရေဒီယိုကလည်းမနေ့6နာရီကနေ9နာရီထိလိုက်တိုမီတာ3049နဲ့လိုက်လက်မီတာ190ပြည် VO ရဲ့ Facebook စာမျက်နှာကနေလည်းဖန်ယူနားဆင်ကြည့်ရှုနိုင်ပါတယ်သောတာရှင်များနဲ့တကွမြမပြည်သူပြည်သားအလုံးဘေးအန္တရာယ်ကင်းလို့ကြမ်းမာရှင်နိုင်ကြပါစေ VO ကိုနားဆင်ကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်ခင်ဗျာကျွန်တော်တမောင်သားပါ